Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ10ရက်ကြာသပတေးနေ့ညပဲအစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 အထိ9 km 1695 32နဲ့လိုင်းလာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ။
မင်္ဂလာညချမ်းပါရှင်ကျမခင်ဆိုးဝင်းပါတောင်ကိုရီးယားကိုရောက်ရှိနေတဲ့ American ဒုသမရပင့်စ်ကမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်ရေးအတွက်မဟာမိတ်တွေနဲ့အတူဖိအားပေးသွားမယ်လို့အာမခံလိုက်ပါတယ်ရိုဟင်ဂျာတွေကိုမြန်မာပြည်ထဲမှာနေလို့မရအောင်မြန်မာအာဏာပိုင်တွေကနှိပ်ကွပ်နေတယ်လို့ AI ခေါ်လူခွင့်ရေးအဖွဲ့ကစွပ်စွဲလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာကိုအဂတိလိုက်စားမှုနဲ့ထောင်ဒဏ်၅နှစ်စီရင်ချက်ချမှတ်လိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာညင်ရေးလုပ်ငန်းစဉ်ကိုအားပေးတဲ့အနေနဲ့မြန်မာပြည်ဆိုင်ရာအမေရိကန်တမ်မာဂျီစကော့မာစီယာကချင်ပြည်နယ်ကိုဒုတိယအကြိမ်မြောက်တွားရောက်ခဲ့ပါလေ
He heard great concern about continued intensive fighting as well as the difficulties facing 100,000 IDPs
ဘယ်လိုဆိုရင်ကူကမှုတွေရှိနေတယ်လဲဆိုတာနဲ့ပတ်သက်လို့အမေရိကန်တန်ယုံတာဝန်ရှိသူတို့ပြောကြားသွားတာပါဒီအကြောင်းနဲ့အတူညင်ကျင်းနာဘူတာကိုလမ်းမကြီးပိတ်ဆို့နေတဲ့ကိစ္စဘယ်လိုဖြေရှင်းနေကြသလဲဆိုတာနဲ့အိန္ဒိယနယ်စပ်နမ်ဖာလုံစေးမီးလောင်တဲ့အကြောင်းနဲ့အတူထိုင်းရောက်မြန်မာအလို့သမားတွေရုတ်တရက်ဘာကြောင့်အလို့ထွက်ကြသလဲဆိုတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြပေးဦးမှာပါအခုတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါကင်ဆိုးဝင်းနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার နဲ့ပယ်ရင်တာဒုံးကျည်အစီအစဉ်တွေအဆုံးသတ်ရေးအစွမ်းကုန်ဖိအားပေးဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံနဲ့အတူမဟာမိတ်တွေနဲ့အတူရပ်တည်သွားမယ်လို့အမေရိကန်ဒုသမရမိုက်ပင့်စ်ကအာမခံလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်ပွဲတော်မှာစီးရက်ရေးကိုအာရုံလွှဲအောင်မြောက်ကိုရီးယားဘက်ကအမှုနည်းနဲ့ချင့်ကပ်တာကိုတံပြန်ဖို့ရည်ရွယ်ပြီးအမေရိကန်ဒုသမရမိုက်ပင့်စ်တောင်ကိုရီးယားနိုင်ငံကိုဒီကနေ့ရောက်ရှိသွားပါတယ်။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးရည်မှန်းချက်ကိုတောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့အတူတကွဆောင်ရွက်နေတာဖြစ်တဲ့အကြောင်းအမေရိကန်ဒုသမရကပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါတောင်ကိုရီးယားနဲ့အတူအမေရိကန်ရဲ့ရည်တည်ချက်ကခိုင်မာကြောင်းကမ္ဘာတလွှားနဲ့ကိုရီးယားကျွန်းဆွယ်ဘော်ကတောင်ကိုရီးယားနိုင်ငံညီညာရေးရည်မှန်းချက်ပြည့်မီတဲ့အထိအမေရိကန်ပြည်ထောင်စုဘက်ကတောင်ကိုရီးယားပြည်သူတွေဒေသရင်းကမဟာမိတ်တွေနဲ့အတူရည်တည်သွားမယ်လို့လည်းသမရဒုသမရပင့်စ်ကပြောဆိုလိုက်တာပါတောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့အခွင့်အရေးကိုအပြည့်အဝအသုံးချနိုင်မှုမျှော်လင့်နေတဲ့အကြောင်းအခုဆောင်းရာသီအိုလံပစ်ပွဲတော်ကနေအရင်တည်ပြီးတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးဆွေးနွေးပွဲတွေကိုဥတီနိုင်မဲ့ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးကိုတည်ဆောက်နိုင်မှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်ဒုသမ္မတပင့်စ်ကဒီလအစောပိုင်းကဂျပန်နိုင်ငံကိုဝင်ရောက်ခဲ့ပြန်မှာတော့မြောက်ကိုရီးယားနျူကလ িয়ার အရေးမပြေလည်မှုကိုငြိမ်းချမ်းစွာဖြေရှင်းလိုတဲ့အကြောင်းဒါပေမဲ့လိုအပ်လို့အင်အားသုံးရမယ်ဆိုရင်လည်းပြင်ဆင်ထားတယ်လို့ပြောဆိုခဲ့ပါတယ်ရှင်
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျန်အန်ရဲ့ညီမဖြစ်သူနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဒီသတင်းပတ်နှောင်းပိုင်းမှာတွေ့ဆုံကြမှာပါဒီညီမကင်ဂျွန်ဂျွန်ဟာမြောက်ကိုရီးယားလူ့သမားပါတီရဲ့အကြီးတန်းအဖွဲ့ဝင်တစ်ဦးဖြစ်တယ်လို့အကိုဖြစ်သူကင်ဂျွန်အန်ရဲ့အရေးပါတဲ့အကြံပေးလည်းဖြစ်ပါတယ်ဒီညီမကင်ဂျွန်နောက်မြောက်ကိုရီးယားအစိုးရရဲ့အမေရိကန်ခေါင်းဆောင်ကင်ဂျွန်နမ်တို့ပါဝင်ပျုံချန်းဆောင်ရွက်တဲ့အိုလံပစ်အဖွဲ့ကိုလာမဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုတောင်ကိုရီးယားသမ္မတအနေနဲ့လာမယ့်စနေနေ့မှာနေ့လယ်စာတက်ခဲမှာဖြစ်တယ်လို့သမ္မတရဲ့ပြောခွင့်ရကင်အီဂျုံကပြောပါတယ်။ကင်မြုံဂျုံရဲ့အခုခီးစဉ်ကတော့1950-1953ခုနှစ်ကိုရီးယားစစ်ပွဲအပြီးကတည်းကဆိုရင်မြောက်ကိုရီးယားနိုင်ငံကိုကာလရှည်အုပ်ချုပ်လာနေသူကင်မီတာစုအဖွဲ့ဝင်တူရဲ့ပထမဆုံးတောင်ကိုရီးယားခီးစဉ်ဖြစ်ပါတယ်။ဒီတောင်ကိုရီးယားမှာနှက်ဆက်လုံးမဲ့ဆောင်းရာသီအိုလံပစ်ပွဲတရက်မတိုင်ခင်ဒီညနေမှာပဲမြောက်ကိုရီးယားနိုင်ငံဘက်ကနေပြီးတော့စီးပြောက်ပွဲကြီးတစ်ခုကိုပြုံယမ်းမြို့တော်မှာလှုပ်ပြလိုက်ပါတယ်။မြောက်ကိုရီးယားစစ်တပ်နှစ်80ကြီးအခမ်းအနားဖြစ်လုပ်တဲ့ဒီစီးပြောက်ပွဲကိုကင်းမ်ဆန်ရင်ပြည်မှာကျင်းပရမှာလူပေါင်းထောင်ပေါင်းတွေနဲ့ချီတက်ခဲ့ကြတယ်လို့တောင်ကိုရီးယားဆွေးနွေးအရာရှိတွေကပြောလိုက်ပါတယ်။ပုံမှန်အားဖြင့်တော့လက်ရှိမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ရဲ့ဖိုးကင်မေးဆန်အနေနဲ့ဒီမြောက်ကိုရီးယားစစ်တပ်ကိုစထူထောင်ခဲ့တဲ့နေ့ဖြစ်တဲ့ဧပြီလ25ရက်နေ့ကိုဒီစစ်တပ်နှစ်ပတ်လည်နေ့အဖြစ်ကျင်းပလာခဲ့ရတာကနေအခုလိုပြောင်းရွှေ့ကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
IS Islamic အစိုးရအဖွဲ့ကအာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကိုနိုင်ငံတကာအကြမ်းဖက်ဝါဒရဲ့ခိုးအောင်ရအခြေစိုက်သူတို့ရဲ့ကာလီဖိတ်နိုင်ငံထီထောင်ထူထောင်ရေးအတွက်ခြေကုပ်အဖြစ်ပြောင်းလဲလာနေတယ်လို့ရုရှားနိုင်ငံကသတိပေးလိုက်ပါတယ်။ IS အဖွဲ့ရဲ့နိုင်ငံတကာရေးရာအဖွဲ့ကဥဆောင်ပြီးဆီးရီးယားနဲ့အီရတ်နယ်စပ်တွေကအကြမ်းဖက်ဝါဒီတွေကိုကမ္ဘာတဝန်းနေရာချထားရေးလှုပ်ဆောင်နေတာဖြစ်တယ်လို့ပါကစ္စတန်နိုင်ငံဆိုင်ရာရုရှားသံတမန်ကြီးအလက်ဆီဒက်ဒော့ဖ်ကပြောဆိုလိုက်တာပါ။တမင်မတိကျိုးကျင်ပြုနေတာတွေဒေသရင်းနဲ့ပြည်ပကပံ့ပိုးမှုတွေနဲ့အတူနိုင်ငံပေါင်းစုံကစစ်သွေးကြွတွေအာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာ IS ခေါင်းစဉ်အောက်မှာစုစည်းရောက်ရှိနေကြတယ်လို့လဲဆိုပါတယ်ဒီထဲမှာဆီးရီးယားနဲ့အီရတ်တို့ကအသေးခံတိုက်ခိုက်ရေးဂျီဟတ်တွေအပါအဝင်တယ်လို့လဲတန်မတ်ကြီးဒက်ဒော့ဖ်ကအစ္စလာမဘတ်မြို့ကဆွေးနွေးပွဲမှာပြောဆိုသွားတာပါအာဖဂန်နစ္စတန်နိုင်ငံအတွင်းအစ္စလာမ ic အစွန်းရောက် IS တွေကြီးထွားလာရေးအတွက်အမေရိကန်ပြည်ထောင်စုကပံ့ပိုးပေးနေတယ်လို့လည်းအီရန်နဲ့ရုရှားတို့ကဆွတ်ဆွဲထားပေမဲ့တာမတ်ကြီးဘက်ကတော့အသေးစိတ်ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒေသရင်းမတည်ငြိမ်မှုတွေတိုးလာအောင်နဲ့နောက်အာဖဂန်နိုင်ငံအာဖဂန်နစ္စတန်အတွင်းအမေရိကန်တို့တည်ရှိမှုကိုခိုင်မာအောင်လုပ်နေတဲ့အနေနဲ့အမေရိကန်တို့က IS စစ်သွေးကြွတွေကိုအာဖဂန်နစ္စတန်နိုင်ငံနဲ့ပြောင်းရွှေ့ပေးနေတယ်လို့ဒီသတင်းပတ်အစောပိုင်းကလည်းအီရန်ထိပ်တန်းစစ်တပ်တမှုတူကဆွတ်ဆွဲထားပါတယ်။ဒီပြောဆိုချက်တွေကိုတော့မတရားဆွေပြောဆိုတာလို့အမေရိကန်ပြည်အောင်စုကပြင်းပြင်းထန်ထန်ညှင်းဆိုလိုက်ပြီးနိုင်ငံတွင်းက IS အခြေစိုက်စခန်းတွေကိုအာဖဂန်တပ်ဖွဲ့တွေနဲ့အတူအမေရိကန်တို့ကဆက်လက်ပူးပေါင်းဆောင်ရွက်ပြီးတော့တိုက်ဖြတ်သွားမယ်လို့ပြောဆိုပါရှင်
။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတော့နိုင်ငံတကာညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတံပြန်တိုက်ခိုက်မှုတွေအတွင်းအမေရိကန်ထောက်ပံ့ထားတဲ့အတိုက်ခံအဖွဲ့တွေကိုတိုက်နေတဲ့ဆီးရီးယားဆိုရလူလာသူတိုက်ခိုက်မှုတရာလောက်ကျသွားခဲ့တယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ဒီဆီးရီးယားဆိုရလူလာတဲ့တိုက်ခိုက်မှုတွေကဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ဌာနချုပ်ကိုအကြောင်းမဲ့လာတိုက်ခဲ့တယ်လို့လည်းအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကပြောပါတယ်။ဒီ SDF တပ်ဖွဲ့တွေကိုအမေရိကန်မှူးတန်းတွေကထောက်ပံ့ကြံပေးလှုပ်ဆောင်နေတာဖြစ်ပြီးတချို့ကတော့ဆီးရီးယားနိုင်ငံ DRL ဇူအာပြည်နယ်ထဲမှာဖြစ်ခဲ့တဲ့ဒီဌာနချုပ်တိုက်ခိုက်ခံရတဲ့အချိန်မှာ SDF တပ်တွေနဲ့အတူရှိနေကြတာဖြစ်ပါတယ်။တင်ကားတွေ၊ဒုံးကျည်စနစ်တွေ၊အမြောက်တွေနဲ့ဒီတံပြန်ဖြစ်ကူတိုက်ခိုက်မှုအထက်မှာတော့ SDF တပ်ဖွဲ့ဝင်တဦးပဲထိခိုက်ဒဏ်ရာရခဲ့ပြီးAmerican တပ်တွေတိုက်ခိုက်တံရရမှုမရှိဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။ Islamic အစွန်းရောက် IS စစ်သွေးကြွတွေထံကနေပြီးခဲ့တဲ့ September လတုန်းက SDF တပ်ဖွဲ့တွေပြန်လည်သိမ်းယူခဲ့တဲ့ဒေသတွေကို Syria ဆိုရလူလာတဲ့ဒီတိုက်ခိုက်ဒဏ်ရာတွေကထိ ंछ ုံနိုင်ရည်ရွယ်တိုက်ခိုက်တယ်လို့ယူဆရကြောင်းလည်းတာဝန်ရှိသူတွေကထပ်လောင်းပြောဆိုခဲ့ပါတယ်။ Syria နိုင်ငံပိုင်သတင်းဌာနကတော့ IS စစ်သွေးကြွတွေနဲ့ဒီ SDF တပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့မျိုးနွယ်စုတိုက်ခိုက်ဒဏ်ရာတွေကိုဒီနိုင်ငံတကာညွန်ပေါင်းအဖွဲ့ကလေကြောင်းကနေတိုက်ခိုက်ခဲ့တာလို့ပြန်ပြောထားပါတယ်။ဒါပြင်ဒါစင်နဲ့ချီတင်ဆုံးရတဲ့ဒီတိုက်ခိုက်မှုဟာဆိုရင်ကျူးကျော်ရန်စာမှုဖြစ်တယ်လို့လဲဆီးရီးယားနိုင်ငံပိုင်မီဒီယာကထုတ်ပြောထားပါတယ်ခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ View American တန်ရဲ့ကြာတာရင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရှင်။ရခိုင်ပြည်နယ်ရဲ့ရိုဟင်ဂျာတွေကိုဒေသထဲမှာနေလို့မရအောင်နိုင်ငံတွင်းကထွက်ခွာသွားအောင်မြန်မာအာဏာပိုင်တွေကလူရဲတာတွေပြန်ပေးဆွဲတာတွေအစာရေစာငတ်ပြတ်အောင်လုပ်နေတယ်လို့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကဆွတ်ဆွဲလိုက်ပါတယ်။လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီးရဲ့မနေ့ကဗုဒ္ဓဟူးနေ့ကထုတ်ပြန်ချက်မှာတော့ရိုဟင်ဂျာတွေအပေါ်လူမျိုးစု၌ရှင်းလင်းဖယ်ရှားမှုတွေဆက်လက်ရှိနေတယ်လို့ဆွတ်ဆွဲလိုက်ပြီးတော့ပြီးခဲ့တဲ့ August လနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေကနေထွက်ပြေးခဲ့ရသူ 6,900 နီးပါးရှိကြောင်းလည်းပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမိသားစုတွေကိုလူမျိုးရေးစစ်ဆေးရေးဂိတ်တွေမှာလူရဲတားတွေရှိနေတဲ့အကြောင်းနောက်ရွာတွေကနေအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုပြန်ပြီးဆဲတာတွေရှိနေပြီးတော့တခြားသူတွေပါကြောက်ရွံ့ထွက်ပြေးကြရတယ်လို့ AI အဖွဲ့ကြီးကပြောဆိုထားပါတယ်။ဒါပေမဲ့နိုင်ငံတွင်းကနေရိုဟင်ဂျာတွေထွက်ပြေးရတဲ့အဓိကအကြောင်းကတော့စစ်နယ်ရိတ်ခါပြက်လက်မှုကြောင့်ဖြစ်တယ်လို့လည်းဆိုပါတယ်။ရိုဟင်ဂျာတွေကိုစပားရိတ်သိမ်းခွင့်မပေးတာ၊ဈေးသွားလို့မရအောင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရယူနိုင်ရေးတို့ကိုလည်းမြန်မာလူမျိုးရေးတပ်ဖွဲ့တွေကပိတ်ပင်တားမြစ်ထားတာတွေကြောင့်စာမျက်နှာခါရှားပါပြက်လက်မှုတွေဖြစ်စေတယ်လို့လည်း Amnesty International အဖွဲ့ကြီးကပြောဆိုပါတယ်။လူမှုအတိုင်းအဝိုင်းနှစ်ခုကြားပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်အတွင်းမှာကုလသမဂ္ဂအကူအညီပေးအဖွဲ့ကြီးတွေဖြစ်တဲ့ကုလသမဂ္ဂကလေးသင်ငယ်ရန်ပုံငွေများအဖွဲ့ UNICEF ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအဖွဲ့ကမ္ဘာစာနာရိတ်ခါအဖွဲ့ WFP တို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးလုပ်ငန်းတွေကိုလုပ်နေကြတာပါ။ဒါပေမဲ့ကုလသမဂ္ဂဘက်ကတော့ပြည်နယ်အတွင်းနေရာဒေသတိုင်းကိုလွတ်လပ်စွာသွားလာခင်ပေးဖို့တောင်းဆိုနေစေဖြစ်ပါတယ်ရှင်။
ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာရီပေါ်ဆွဆွဲထားတဲ့လူသားမျိုးနွယ်စုတစ်ခုလုံးကိုဆက်ကျင်ကျူးလွန်တဲ့ရာဇဝတ်မှုကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကစတင်စစ်ဆေးနေပြီလို့ဖိလစ်ပိုင်သမ္မတရဲ့ပြောခွင့်ရကထုတ်ပြောလိုက်ပါတယ်။သမ္မတဒူတာရီတာဝန်ယူခဲ့တဲ့2016ခုနှစ်ကစလို့လူပေါင်း 4,000 တိဆုံးခဲ့ရတဲ့မွေးစေဝါတိုက်ဖြတ်ရေးရရဆက်ဆက်ချိန်မှုတွေပေါ်ဖိလစ်ပိုင်ရှင်းနေသူကပြီးခဲ့တဲ့နှစ်ကတိုက်ကြားထားတာကိုကနဦးစစ်ဆေးမှုတွေစလိုက်ကြောင်းဒီဟိတ်အခြေစိုက်ICC ခေါင်းကနေသမ္မတဒူတာရီကိုအတိပေးလိုက်တာဖြစ်ကြောင်းပြောခွင့်ရ Harry Root ကထုတ်ပြောလိုက်တာပါ။ထောင်နဲ့ချီတဲ့မွေးရမောက်ကိုသမားတွေကိုတပ်ပစ်ဖို့သမ္မတဒူတာရီကအခိုင်အမာပြောဆိုထားတာကြောင့်မွေးစည်းဝါးရောင်းဝယ်သူတွေသုံးဆဲသူလို့တန်လျာရှိထားသူတွေပေါ်ရဲတပ်ဖွဲ့ကတရားဥပဒေမဲ့တပ်ဖြတ်မှုတွေကိုဥတီသွားစေတယ်လို့လူခွင့်ရလှရှားသူတွေဘက်ကဆွဆွဲဝေဖန်ထားပါတယ်။ဒါပေမဲ့ဒီဆွဆွဲချက်တွေကိုရဲဘက်ကငြင်းဆို့ထားလိုက်ပြီးမွေးစည်းဝါးတိုက်ဖြတ်ရေးတရားဝင်စီးနင်းမှုတွင်ကိုယ့်ကိုယ်ကိုကာကွယ်တဲ့အနေနဲ့လက်နက်ကင်ထားတဲ့တန်လျာရှိသူတွေကိုသာပြစ်ခတ်ခဲ့တာလို့လည်းပြန်ပြောထားပါတယ်ခင်ဗျ။
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာကိုအဂရိလိုက်စားမှုဆွဲချက်နဲ့ထောင်ဒဏ်၅နှစ်စီရင်ချက်ချလိုက်ပါတယ်။ဒါကမျိုးတော့တရားရုံးတရုံးကနေအသက်82နှစ်အရွယ်ရှိဝန်ကြီးချုပ်ဟောင်းခါလီဒါဇီယာကိုဒီကနေ့ကြာသပတေးနေ့မှာစီရင်ချက်ချမှတ်လိုက်တာပါ။ဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့2000ခုနှစ်ကနေ2006ခုအတွင်းမိဘမဲ့ဂေဟာတစ်ခုအတွက်စုထားတဲ့ရန်မုံငွေတွေကနေဒေါ်လာ2သိန်းခွဲအလွဲသုံးစားလုပ်ခဲ့မှုနဲ့ပြစ်ဒဏ်ချမှတ်ခံရတာဖြစ်ပါတယ်။အမှုနဲ့ဆက်ဆက်နေတဲ့ဝန်ကြီးချုပ်ဟောင်းဇီယာရဲ့တားဖြစ်သူတာရစ်ရာမန်နဲ့အတူတခြားသူ၄ဦးတို့ကိုထောင်နဲ့ဆယ်နှစ်စီချမှတ်လိုက်ပါတယ်။တားဖြစ်သူကတော့ဗြိတိန်နိုင်ငံနန်နန်မြို့တော်မှာတိမ်းရှောင်နေပါတယ်။အတိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီရဲ့ခေါင်းဆောင်ဝင်းကြီးချုပ်ဟောင်းဇီယာအနေနဲ့အခုအပြစ်ဒဏ်စီရင်ချက်ကြောင့်ဒီဇင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲမှာပါဝင်ရှင်တိုင်လို့ရမှာမဟုတ်တော့ပါဘူး။သူမရဲ့ရှေ့နေကတော့ဒီမှုကနိုင်ငံရေးပြယောကပါတယ်လို့ပြောဆိုလိုက်ပါတယ်။ဒီကနေ့ကြာသပတေးနေ့မှာဝင်းကြီးချုပ်ဟောင်းဇီယာကိုရုံးထုတ်တဲ့နေရာမှာတော့ထောင်နဲ့ချီတဲ့သူမကိုထောက်ခံသူတွေကဒါကာမြို့တော်ကလမ်းမတွေပေါ်ထွက်ခဲ့ကြသလိုတရားရုံးကိုသွားတဲ့သူမရဲ့ကားကြီးကနေလေလိုက်ပါထောက်ခံခဲ့ကြပါတယ်မြို့တော်တဝမ်းမှာတော့လုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားပါတယ်ဝန်ကြီးချုပ်ဟောင်းဇီယာကိုကြားနာစစ်ဆေးမှုမတိုင်ခင်မှာတော့စာနာပြသူတွေကိုရဲတွေကမျက်ရည်ရိုဘုံတုံပြီးဖြိုခွဲခဲ့ရပါတယ်ရှင
်ထိုင်ဝမ်မှာဖြစ်ခဲ့တဲ့အင်ကာနေကအင်အားပြင်းကလင်းလှုပ်ခတ်ခဲ့မှုကြောင့်ဒစိတပိုင်းဖြိုချခဲ့တဲ့အင်အားအဆောင်ပျက်စီးပုံထဲမှာပြိမိနေသူတွေကိုဆက်ပြီးရှာဖွေနေကြပါတယ်မိသက်ဌာနကတော့တည်ဆုံးသူရေးထွက်ကိုအရင်10ဦးလို့ပြောတာကနေ9ဦးကိုလျှော့ချလိုက်ပြီးပျောက်ဆုံးသူတွေလည်း60ကနေ10ဦးကိုပြောင်းလဲသတ်မှတ်လိုက်ပါတယ်ခင်ဗျာ
။ဒီတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါကင်ဆိုးဝင်းနဲ့ကုဝင်းမင်းတို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီစီဇန်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာရောကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါရခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေနဲ့စတင်နေပါတယ်။မြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်ကို American ပြည်ထောင်စုကဆက်လက်ပံ့ပိုးပေးတဲ့အနေနဲ့မြန်မာနိုင်ငံဆိုင်ရာ American တာဝန်ကြီး Scott Marcia ဟာကချင်ပြည်နယ်ကိုဒုတိယအကြိမ်မြောက်တွားရောက်ခဲ့ပါတယ်။နှစ်ရက်ကြာတဲ့ဒီခီးစဉ်တွင်ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တယ်လို့ကချင်ဒေသတွင်းကအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့တာပါ။တာမကြီး Scott Marcia ရဲ့ဒီကြီးနာခီးစဉ်အကြောင်းကိုစီသူကနေသတင်းပေးပို့ထားပါတယ်။
တိုက်ပွဲတွေဆက်ဖြစ်နေတဲ့ကချင်ဒေသမှာငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အားပေးကူညီတဲ့အနေနဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့နယ်ဝိုင်းမော်မြို့နယ်ကစီဗေးရှောင်စခန်းတွေကိုတွားခဲ့တာလို့အမေရိကန်တန်ယုံရဲ့လက်ထောက်ပြည်သူရေးရာအရာရှိအယာနီမန်ရင်းကအခုလိုပြောပါတယ
် So Ambassador Marcia is returning to Kachin State for the second time. He visited Michina from February 7th to 8th and met with a wide range of people including
တမချင်းပြည်ရှင်ဟာကချင်ပြည်နယ်ကိုဒုတိယအကြိမ်မြောက်တွားခဲ့တာပါတမချင်းက February 9ရက်နေ့ရှိရနေ့အထိမြစ်ကြီးနားမြို့ကိုတွားတာပါကချင်ဒေသနဲ့ကာလာရှီကြာရှိနေခဲ့တဲ့ဆက်ဆံရေးကိုရောငြိမ်းချမ်းရေးအတွက်ပါအမေရိကန်ပြည်ထောင်စုကအားပေးထောက်ခံတာကိုပြသတဲ့အနေနဲ့အဲ့ဒီမှာရှိနေတဲ့နိုင်ငံရေးအတိုင်းအဝိုင်းနဲ့ရောလူမှုအဖွဲ့အစည်းတွေကဥဆောင်သူတွေနဲ့ပါအတော်လေးဆုံဆုံလင်လင်တွေ့ဆုံခဲ့ပါတယ်။ကချင်ဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာနဲ့အကူအညီမရနိုင်တဲ့တိမ့်နဲ့ချီတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီပေးဖို့အခက်အခဲရှိနေတဲ့အကြောင်းတွေကိုကြားသိခဲ့ရပါတယ်
။တမတ်ကြီးရဲ့အခုခီးစဉ်ဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုအမေရိကန်ကကူညီပေးနေတာရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့အာယာနီမန်ရင်းကအခုလိုဆက်ပြောပါတယ်
။ The United States remains focused on the peace process in Myanmar and we're eager to support
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်အာရုံစိုက်လှုံ့ဆော်နေပါတယ်။မြန်မာနိုင်ငံသားတိုင်းအတွက်ငြိမ်းချမ်းရေးဆောင်ရွက်နေမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့စိတ်အားထက်သန်စွာကူညီပံ့ပိုးပေးလိုပါတယ်
။အမေရိကန်တန်မကြီးစကော့မာစီရဲ့မြစ်ကြီးနားခီးစဉ်ပထမနေ့ဖေဖော်ဝါရီလ9ရက်နေ့မှာကချင်ဒေသတွင်းကငြိမ်းချမ်းရေးဆောင်ရွက်နေသူတွေအပြင်လူမှုရေးလုပ်ငန်းတွေကိုလက်တွေ့ကွင်းဆင်းဆောင်ရွက်နေသူတွေနဲ့တွေ့ဆုံခဲ့တာပါ။က ချင်းပြည်နယ်မှာကြုံတွေ့နေရတဲ့အခြေအနေတွေကိုတာမကြီးနဲ့ဆွေးနွေးခွင့်ရခဲ့တယ်လို့တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုင်ရာပေါင်းဆက်ညှိနှိုင်းရေးအဖွဲ့ဗဟိုရဲ့ချင်းပြည်နယ်တာဝန်ခံဒေါ်ဒွဲဘူးကပြောပါတယ
်။တိုက်ပွဲဖြစ်နေတဲ့နေရာတွေမှာဖြစ်နေတဲ့မလုံခြုံမှုတွေရောဒီမျိုးပေါ်မှာဖြစ်နေတဲ့မလုံခြုံမှုတွေရောပေါ့နော်။အဲကျမတို့ရဲ့ကချင်ပြည်နယ်ရဲ့အခြေအနေပေါ့နောက်ပြီးဒီတိုင်းရင်းသားလက်နက်ကိုင်ရဲ့အခြေအနေကျမတို့ပြည်သူတွေရဲ့အခြေအနေအဲ့ဒါတွေကိုကျမတို့အဲရဲ့အမြင်တွေကိုသူနဲ့ပွင့်ပွင့်လင်းလင်းဆွေးနွေးရကြတယ်သူဘက်ကလည်းပြန်ပြီးသုံးသပ်ဆွေးနွေးတာလေးတွေရှိတယ်ပေါ့နော်ကျမတို့ဘလို့ဆက်လုပ်သင့်တယ်ဆိုတာလေးတွေအကြံပြုတာလေးတွေရှိပါတယ်ရှင
်တမတ်ကြီးနဲ့တွေ့ဆုံစဉ်မှာမြေယာတရားစာတတဘာဝပတ်ဝန်းကျင်ကိစ္စတွေအပြင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအစိုးရနဲ့တက်မတော်ကိုတိုက်တွန်းစီရင်တဲ့အချက်တွေကိုလည်းပြောပြခွင့်ရခဲ့တယ်လို့ဒေါ်ဒွဲဘူးကပြောပါတယ်။ငြိမ်းချမ်းရေးဖြစ်စဉ်နဲ့ကချင်ဒေသတွင်းအဖြစ်အပျက်တွေနဲ့ပတ်သက်လို့တမတ်ကြီးပြောပြတဲ့အကြံပြုချက်တွေကိုဒေါ်ဒွဲဘူးကအခုလိုပြန်ပြောပြပါဗျ။
သူအကြံပြုချက်ကတော့ဒီလိုမျိုးကျမတို့ငြိမ်းချမ်းတဲ့ဖြစ်စဉ်တွေပေါ့နော်ပြီးလို့ရှိရင်ကျမတို့ရဲ့ဆောင်ရွက်ရမယ့်အချက်တွေစုံဖြတ်ရမယ့်ကိစ္စရပ်တွေကတော့ဒါအဲကျမတို့အထဲမှာပဲရှိတယ်ကျမတို့အချင်းချင်းပဲဒါကိုပေါ့နော်ဆွေးနွေးညှိနှိုင်းပြီးအဖြေထားမှာဖြစ်တယ်တို့ကတော့ဒီကျမတို့ရဲ့မြန်မာနိုင်ငံရဲ့ငင်းချမ်းရေးဖြစ်စဉ်ကိုအမြဲတမ်းတို့ကတော့ကူညီပေးနေမယ်လိုအပ်တဲ့နေရာတိုင်းမှာကူညီပေးနေမယ်အဲဘယ်တော့မှကျမတို့မခံထားဘူးပေါ့နော်စိတ်မကောင်းနဲ့ဖြစ်ရပါတယ်ပေါ့ဒီကျမတို့ရဲ့ကချင်ပြည်နယ်ရဲ့အခြေအနေကျမတို့လည်းပြစ်မထားပါဘူးဆိုတဲ့အကြောင်းနေလဲပြောတဲ့အခါကျမတို့လည်းအင်မတန်အားရပါတယ်ဘာလို့လဲဆိုဒီအချိန်မှာကျမတို့ကအဲတိုက်ပွဲတွေကတော်တော်ပြင်းပြင်းထန်ထန်ဖြစ်နေတယ်။လင်းရင်နဲ့အဲဘုံကျဲတိုက်တာတွေလည်းလုပ်နေတယ်။ပြည်သူတွေလည်းတော်တော်ဒုက္ခရောက်နေတယ်ပေါ့နော်
။တမကြီးစကောက်မာစီဟာခီးစဉ်ရဲ့ဒုတိယနေ့ဖေဖော်ဝါရီလ၈ရက်နေ့မှာဝိုင်းမော်ဒေသကဆေးဘေးရှောင်ဒုက္ခသည်စခန်းတချို့ကိုတွားရောက်ခဲ့ပြီးတော့ဆေးဘေးရှောင်ပြည်သူတွေနဲ့တွေ့ဆုံခဲ့တယ်လို့အမေရိကန်တန်ယုံကပြောပါရယ်။တမကြီးစကောက်မာစီဟာ2016ခုနှစ်စက်တင်ဘာလနောက်ပိုင်းမှာကချင်ပြည်နယ်ကိုပထမခီးစဉ်အဖြစ်တွားရောက်ခဲ့ပြီးတော့ပြည်နယ်အစိုးရခေါင်းဆောင်တွေအပြင်ငြိမ်းချမ်းရေးဆောင်နေသူတချို့နဲ့တွေ့ဆုံခဲ့ပါရယ်ခင်ဗျာ။
အမေရိကန်တမကြီးရဲ့ကချင်ခီးစဉ်ကြောင်း VOA သတင်းတော့ကိုစီသူတင်ပြခဲ့တာပါ။ဒါနဲ့တစ်ဆက်တည်းမှာပဲကချင်ပြည်နယ်မြေကြီးနားဘူတာအိုလန်းပြန်လည်သွာလာနိုင်ရေးအတွက်ကချင်ငင်းရိုင်းအကျိုးဆောင်အဖွဲ့ PCG က KIO ကိုတင်ပြထားကြောင်း PCG တာဝန်ရှိသူတွေကပြောပါတယ်။လောလောဆယ်မြေကြီးနားနဲ့ဆက်သွယ်ရေးလမ်းပြတ်တောက်နေတာကြောင့်ဘူတာအိုမြို့မှာလောင်စာဆီနဲ့စားတောက်ကုန်ဈေးနှုန်းတွေမြင့်တက်နေပါတယ်။ VOA သတင်းတော့ကိုမိုးစောကတင်ပြမှာပါ။
ဟုတ်ကဲ့မြစ်ကြီးနားစွန်ပရာဘုံပူတာအိုလမ်းပိုင်းကစွန်ပရာဘုံမြို့အနီးမိုင်းတိုင်အမှတ်131ကဇနန်တံပေါင်ဘေးလီတံတားကိုဇန်နဝါရီလကုန်ပိုင်းကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဖျက်ဆီးခဲ့တဲ့နောက်အဆက်အသွယ်ပြတ်တောက်နေခဲ့တာဖြစ်ပါတယ်။ဒီလ6ရက်နေ့မှာတော့လမ်းပြန်လည်အသုံးပြုနိုင်ရေးအတွက်ကချင်ပြည်နယ်အစိုးရကကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကိုခေါ်ယူဆွေးနွေးခဲ့တယ်လို့ PCG ကလည်း KIO ကိုတင်ပြထားကြောင်းဦးလမိုင်ကွန်ကြာကပြောပါတယ
်။ခမရချင်းတဲ့အစိုးရအဖွဲ့နဲ့ဒီမှာကျွန်တော် PCG ခေါ်ပြီးတော့မှာဒီလမ်းကုတော်လမ်းပိတ်ထားတယ်ပိတ်ထားတယ်လို့တော့မဟုတ်ပါဘူးအမှလမ်းပေါ်မှာကြေအဖွဲ့လည်းရှိတယ်ဒီကအတွက်ကြောင့်မလို့ဒါအများကြီးတွားတဲ့လမ်းပေါ်မှာသူတို့ဆိုရင်ကြောင်းကြမှုရှိရှိတယ်တကားတွေချိုးလိုက်တဲ့ခါကျတော့ကားတွေတွားလာလို့ခက်ခဲတာဖြစ်တဲ့အတွက်ကြောင့်မလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှကုတော်မှာရှိတဲ့ဒီလိုမျိုးချိုးတဲ့အများတွားလာတဲ့လမ်းပေါ်မှာမနေဖို့အတွက်အဲ့ဒါကိုလမ်းမှာရှိတဲ့ဟာကိုဖြေပေးဖို့အတွက်ဆက်ဆိုင်ရာအခြေအနေကိုလည်းတင်ပြပေးပါဆိုပြီးကျွန်တော်တို့ပြောရပုံမှာကျွန်တော်လည်းခုကေဘောတော့တင်ပြထားရတယ
်ဗျ KIO ဘက်ကအကြောင်းပြန်ကြားလာမယ်လို့မျှော်လင့်ကြောင်းလဲဥလမိုင်ကွန်ကြာကဆက်ပြောပါတယ
်ဟုတ်ကဲ့ကျွန်တော်မနေ့ကပဲကျွန်တော်ဟိုကေဘောတင်ပြတယ် KIO ကလည်းတော့ဒီနေ့တော့ဒီတော့ပြန်လို့တော့ကျွန်တော်စောင့်ခန်းနေတယ်ဗျဘာမှတော့အကြောင်းပြန်လာတော့မရှိသေးဘူးအခုတော့ရောဆယ်
ဒီသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့အတွက် KIO ရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးစွန်ပရာဘုံမြို့နယ်အတွင်းမှာဇန်နဝါရီလလယ်လောက်ကစတင်ပြီးအစိုးရကြံ့မတော်နဲ့ KIA အကြားမှာတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်စီရေးလိုအပ်ချက်အရတံတားကိုဖျက်ဆီးလိုက်တာဖြစ်ကြောင်းလဲ KIO ဘက်ကပြောဆိုထားပါတယ်။မြစ်တီးနားနဲ့အဆက်အသွယ်ပြတ်တောက်ခဲ့တဲ့နောက်ပူတာအိုမြို့မှာလောင်စာဆီနဲ့ကုန်ပစ္စည်းဈေးနှုန်းတွေမြင့်တက်လာခဲ့ကြောင်းမြို့ကန်တဦးဖြစ်တဲ့ဦးဖုံဘေးကပြောပါတယ
်။ကုန်ဈေးနှုန်းကတော့အကုန်တက်တယ်။အတိကတော့တက်စီပေါ့တက်စီကတပလိန်းထောင်နဲ့တပလင်းဆိုရလေတပလင်းကတပလင်းမကြည့်ဘူးတပလင်းကတော့ပဲရှိတယ်အဲ့ဒါကိုတပလင်းခေါ်ရင်တော့2,900တယ်တကယ်လည်းငွေပေါင်းဆိုတော့အပေါင်းဆိုတော့ကြည့်ရတယ်တော့လက်ရည်ကြီးဟိုတော်များများရဆိုင်ပေါ်တဲ့ဘောရှိတယ်ဟိုတော်လာကစားဟိုနန်းပေါ်မှာတိတ်ဆိုင်ကျယ်ကြည့်လိုက်တယ်ဆိုတော့တော်ကလည်းဟိုခင်းဆိုင်ဖို့ခင်းပေတာနဲ့ဆိုင်ကျယ်နဲ့ဘုပ္ပစီဟိုစေတီတယ်လို့ဆိုင်ကျယ်ပေါ်ပေါ်ကြတယ်အဲ့ဒါကြောင့်ဒီကဒါတက်တော့လည်းဆက်တယ်အကုန်အခက်ခဲစီရော
ပီလက်မြေလဲဝယ်ယူလို့မရတော့ပဲဆောက်လို့ရေလုပ်ငန်းတွေရဆိုင်နေရတယ်လို့လည်းပြောပါတယ်ဘိုဒူးနေကတော့မြစ်ကြီးနားနဲ့ပူတာအိုကြတရားဖြစ်စည်းခံရတာကိုအများဆုံးပြုပြင်ဖို့အတွက်ကချင်ပြည်နယ်လွှတ်တော်မှာအရေးကြီးအဆိုဖြစ်တင်သွင်းဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးချက်မှာပူတာအိုမြို့နယ်အတွင်းမှာရှိတဲ့မြို့နယ်၅မြို့နယ်ကပြည်သူတွေအတွက်မြစ်ကြီးနားစွန်ဘရာဘွန်နဲ့ပူတာအိုလမ်းကြော ချင်းပြည်နယ်အတွင်းကနေရာဒေသအတော်များများမှာတိုက်ပွဲတွေပြန်လည်ငြိမ်သက်နေပြီဖြစ်ပါတယ်
I found a love for me. Well, darling, just dive right in. Follow my lead.
မနက်ဖေဖော်ဝါရီလ14ရက်နေ့ဟာ St. Valentine's Day ဆိုတဲ့ချစ်သူများနေ့ဖြစ်ပါတယ်။ဒီတော့ VOA ပရိသတ်တွေလည်းအချစ်တချင်းလေးတွေကိုနားထောင်ရင်းကိုချစ်တဲ့သူအတွက်လည်းသတင်းစကားလေးတွေပါရင်ချစ်သူများနေ့ကိုဆင်နွှဲကြပါစို့နော်။သူတို့အတွက် Valentine တေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့အမတ်တရားစကားလေးတွေပြောခြင်းနဲ့ဆိုရင် VOA Facebook စာမျက်နှာမှာပဲဖြစ်ဖြစ် email ကနေပဲဖြစ်ဖြစ်စာရေးသားပေးပို့လို့ရပါတယ် VOA email လိပ်စာက bambies@voanews.com ဖြစ်ပါတယ် Facebook က VOA ပရိသတ်တွေအနေနဲ့တော့ VOA မြန်မာဝိုင်းရဲ့ Facebook စာမျက်နှာမှာလာပြီးတော့တည်တောင်းနိုင်တယ်လို့ချစ်သူအတွက်အမတ်တရားလေးတွေလည်းလာပြီးပြောထားနိုင်ပါတယ်ဖေဖော်ဝါရီလ10ရက်နေ့နောက်ဆုံးချပြီးတော့ပြပို့ပေးပါနော
် Well I found a man stronger than anyone I know He shares my dreams I hope that someday we'll share our home
ဒီအမေရိကန်တန်ကစာသာပတိနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတခါတော့ထိုင်းရောက်မြန်မာအလို့သမားတွေရင်ဆိုင်နေရတဲ့အခြေအနေတရက်ကိုတင်ပြပါမယ်ထိုင်းနိုင်ငံတောင်ပိုင်းပရာကျုတ်ခရိုင်ကဆောက်လုပ်ရေးလုပ်ငန်းခွင်မှာလုပ်နေကြတဲ့အလို့သမား30နီးပါးဟာမကြာခင်မတ်လကိုမှအလို့လုပ်ခွင့်တက်တန်းနှစ်နှစ်စာထပ်တိုးရမှာဖြစ်တဲ့အတွက်လုပ်ငန်းရှင်ကအစိုးရသတ်မှတ်ထုံးချက်ကိုပို့ပြီးတော့တောင်းခံတာကိုမပေးနိုင်တာကြောင့်လုပ်ငန်းခွင်ကနေထွက်ခွာသွားကြပါတယ်ဒီအခြေအနေကိုထိုင်းချေဆိုင် VOA သတင်းတော့မအေးမကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံတောင်ပိုင်းပရာကျုတ်ခရိုင်ထဲကဆောက်လုပ်ရေးအလို့သမား30နီးပါးဟာမကြာခင်မတ်လကုန်မှာဆိုရင်သူတို့ရဲ့အလုပ်လုပ်ခွင့်လက်မှတ်သက်တမ်းတွေကုန်ဆုံးတော့မှာပါဒီအတွက်အလုပ်ရှင်တစ်ထီးကအစိုးရသတ်မှတ်ထားတဲ့နှုံးထားတဲ့ပုံမိုကောက်ခံပြီးသူတို့ရဲ့လုပ်အားကားတွေကိုဖက်တောက်နေတာကြောင့်မပေးနိုင်တော့ကြောင်းပြောဆိုရကနေအလုပ်ကနေမောင်းထုတ်ခံခဲ့ရကြောင်းအလုပ်သမားတဦးကပြောပြပါတယ
်ဘယ်လိုပြောလဲဆိုသူတို့ကနေ့ကကျွန်တော်တို့ပတ်စံထုတ်ပြီးတော့စီအန်စာအုပ်ပြန်တော်ရမယ်18000ပေးရမယ်18000ပေးကျွန်တော်တို့ညားတယ်ပေါ့မလုံးနိုင်ဘူးပေါ့မလုံးနိုင်ရင်စာအုပ်လည်းမပေးဘူးပတ်စံလည်း3000ပတ်စံချရာလည်းမပြီးဆက်ရှင်ထွက်ရောက်ရှင်တို့လောကျတော့ကျွန်တော်တို့ AC အားကိုပြီးကျွန်တော်ဒီမှာလာတန်ကြရပဲ
အလုပ်သမားတွေဟာမြန်မာအစိုးရဘက်ကထုတ်ပေးထားတဲ့ CI စာအုပ်လို့ခေါ်တဲ့သူတို့ရဲ့မိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်တွေကိုလည်းပြန်မရတဲ့အတွက်အလုပ်သမားရဲ့ကိစ္စတွေကိုအကူအညီပေးနေတဲ့ AC မဟာမိတ်အဖွဲ့ကိုတိုင်ကြားခဲ့တာပါဒီအတွက်လက်ရှိမှာတော့ CI စာအုပ်တွေပြန်ရပြီမဲ့ထိုင်းအစိုးရဘက်ကထုတ်ပေးထားတဲ့အလုပ်လုပ်ခွင့်လက်မှတ်တွေကိုတော့သက်တမ်းမကုန်သေးပေမဲ့အလုပ်ရှင်ကပြန်မပေးခဲ့တဲ့အကြောင်းကိုလည်းပြောပြပါရစေ
။အဲ့ဒါဒီနေ့ကျွန်တော်တို့ AC ရုံးကိုလက်တန်ကြားတဲ့နောက်ပိုင်းမှာနောက်ရက်စာအုပ်တွေတော့ပေးထားတယ်။ဒီ1 permit ပဲဘာမှမပေးဘူး။ပတ်စံ3000လည်းဖြတ်ထားပတ်စံ3000လည်းပြန်မပေးဘူး။ဒါတော့ပတ်စံ3000ဖြတ်ထားသူပါကြီး။စာအုပ်လည်းမပေးနိုင်ပတ်စံ3000လည်းမပေးဘူး။ကျွန်တော်တို့ထွက်ဆိုပြီးတော့မောင်းထုတ်တယ်။ပြန်ဆက်တော့ကလူလို့သက်တမ်းမကုန်သေးဘူး။3လပိုင်း31ရက်နေ့မှကုန်ပါ။ကျွန်တော်တို့စာအုပ်ကလည်းဘာမှမရှိဘူးနဲ့ဒီမာဂျန် AC ရုံးကိုရောက်လာမှာ
။ AC မာမိတ်ဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကတော့အလုသမားတွေကိုစောက်ရှောက်ထားတဲ့ဂီဟာကိုအလုသမား30နီးပါးကနေထိုင်စရာအခက်အခဲတွေကြောင့်လာရောက်ခိုလုံနေထိုင်နေကြကြောင်းနဲ့အလုရှင်ကထိုင်းဆိုရသတ်မှတ်ထားတဲ့နှုံးတားထက်ပိုမိုပြီးအလုသမားတွေထံကနေငွေကြေးချက်တောက်ဖို့အတွက်လှုံ့ဆော်ခဲ့တယ်လို့လည်းပြောပြပါတယ
်စောက်လို့ရတလီယာကနေခုပကျုခရိုင်ကနေပြီးတော့တတိယဆက်ချစ် CI ဘက်အခုမင်းတို့ထိုင်းဆိုရပညာတဲ့စာအုပ်လုပ်ဖို့သူက18000ဖြတ်မယ်ကြိုက်ရင်လုံးမကြိုက်ရင်ထွက်ဆိုရင်မောင်းထုတ်လိုက်တာကျွန်တော်ရုံးခုရောက်လာပြီခလေးတွေကမထွက်နိုင်ဘူးကျွန်တော်တို့ဒီမှာပဲလုံမယ်ဒါနဲ့အစိုးရသတ်မှတ်တဲ့6000နဲ့ရမလားတတိယမရဘူးလေ18000ဖြတ်မယ်တဲ့
ထိုင်းနိုင်ငံကရွှေပြောင်းလို့သမားတွေနဲ့ပတ်သက်လို့ထိုင်းဆိုရကမလကုံမှာအလုပ်လုပ်ခွင့်လက်မှတ်ကိုနှစ်နှစ်စာထုတ်ပေးမှဖြစ်ပြီးရမရေးစောက်ရှောက်မှုဈေးရိတ်နဲ့ဆိုရင်ထိုင်းဘက်ငွေ6000ကျော်ကုန်ကြမှုတွေရှိမှာပါ ထိုင်းဆိုရရဲ့နိုင်ငံသားလုံသမားတွေနဲ့ပတ်သက်လို့ဥပဒေထုတ်ပြန်ချက်တည်းအရအလုပ်ရှင်နေအနေနဲ့အလုပ်သမားတွေထံကနေသူတို့ရဲ့အလုပ်လုပ်ခွင့်လက်မှတ်တည်တင်စီထားတာမျိုးတွေမလုပ်ဖို့ထိုင်းဆိုရကတတ်မှတ်ထားတဲ့ငွေကြေးထက်ပုံမှန်ပြီးတော့ကောက်ခံတာမျိုးတွေမလုပ်ဖို့ဒါတွေလုံဆောင်မယ်ဆိုရင်ဥပဒေအရအေးအေးယူမယ်ဆိုတဲ့အကြောင်းကိုထုတ်ပြန်ထားတာပါဒါပေမဲ့လည်းအလုပ်ရှင
ဒီနေ့ကျွန်တော်တို့ရဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခံမှန်းထားကြပါတယ်ရှင်။ဗီဒီယိုအသင်းနောက်မအေးမှာပြောပြသွားတာပါ။ထိုင်းနိုင်ငံဘက်ကနေအိန္ဒိယနေဆက်ဘက်ကအခြေအနေကိုကြည့်ရအောင်ပါ။အိန္ဒိယမြန်မာနေဆက်သက္ကိုင်းတိုင်းဒေသကြီးတမူးမြို့ကနန်းဖာလုံစီအတွင်မင်းညားကမီးလောင်ကျွမ်းခဲ့ရမှာစက်သိန်းပေါင်း 1,500 ကျော်ဆုံးရှုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။
ပြည်စုံကိုဗီအိုအေသတင်းတော့ကိုကောင်းဆန်ဟင်းကပြောပြမှာပါ။အိန္ဒိယနိုင်ငံရဲ့မြန်မာနေဆက်ကြားကတမူးမျိုးရဲ့အကြီးဆုံးဈေးဖြစ်တဲ့နန်းဖာလုံဈေးမှာမင်းညာခွန်းနာရီကနေညစင်နာရီအထိမီးလောင်ကျွမ်းခဲ့တာပါ။မီးစာလောင်ရတဲ့အကြောင်းရင်းကိုအခုချိန်မှာစုံစမ်းနေဈေးဖြစ်တယ်လို့တမူးမျိုးနယ်မီးသက်ဦးစီးအရာရှိဦးအောင်သူကကြော်ကပြောပါရယ်။အဲဒါစုံစမ်းလို့ဖြစ်စီရတဲ့စာလောင်တဲ့အ ဒီနေ့ကတော့တက်စီပေါ့တက်စီကတပလင်းနဲ့6လုံးပျက်စီးဆုံးဆုံးသွားခဲ့ပြီးတန်ဖိုးအဖြစ်စုစုပေါင်း7,300,000ကျော်ဆုံးခဲ့တယ်လို့လည်းဦးအောင်သူကကြော်ကပြောပါတယ်။တမူးမြို့ကသူရဲမှုဥစ္စာထွန်းကတော့မီးပယ်အချိန်ကစလောင်တယ်ဆိုတာကိုဘယ်သူမှမသိလိုက်ဘူးလို့ပြောပါတယ်။
ဘာလို့မှစလောင်မနေကြဘူးခင်ဗျ။ယောက်တန်နေကြတယ်ပေါ့။ယောက်တန်နေကြပြီးတော့နောက်ကိုလုံးကလည်းယောက်တန်ဆိုတော့တနက်ပြစ်တာလားဘာလဲလန့်နေကြတာပေါ့။အဲ့ဒိတ်မသွားရတာပေါ့။နောက်တော့မှမီးတော့ကြီးမြင်တော့မှသွားကြည့်ကြတာပေါ့။အဲ့လိုအခြေအနေကတော့အဲ့လိုပဲတည်ရသေး။အဲ့လောင်းနေနေရာမှာဘာလို့မှမရှိဘူး။အိမ်သားတွေဘာလို့မှမရှိဘူး။ဒါနန်းဖာလုံဈေးမှာဒုတိယအကြိမ်မြောက်မီးတော့ကျွမ်းတာဖြစ် ဒီကနေ့ဒီနေ့ကတော့ဒီလမ်းကုသိုလ်လမ်းပေါ့နော်ဒီလမ်းကုသိုလ်လမ်းကတော့ဒီတမှုနယ်စပ်မြို့မှာတရှိတာကြောင့်အိန္ဒိယဘက်ကတင်သွင်းလာတဲ့ကုန်ပစ္စည်းအများအပြားအပါအဝင်လူသုံးကုန်ပစ္စည်းတွေလေယာထွက်ကုန်ပစ္စည်းတွေကိုအဓိကရောင်းချနေတဲ့စီးတစည်းလေးဖြစ်ပါတယ်ခင်ဗျာ
ပြောရှင်ခင်ဗျမိမိရဲ့ဆန္ဒအမြင်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုတာရေးသားဖော်ပြတာဟာဒီမိုကရေစီစနစ်မှာအရေးပါတယ်လို့ခွင့်ရတဲ့ဖြစ်ပါတယ်ဒါပေမဲ့လို့ကိုယ့်ရဲ့အမြင်ဆိုပြီးတော့လူတစ်ဖက်သားကိုချိန်ချောက်ပြောဆိုတာဒါမှမဟုတ်မျက်နှာထိခဲ့အောင်လုပ်တာဒါမှမဟုတ်ကျင့်ကြံတန်တန်ဆဲဆိုရန်လိုတာတွေဟာလူခွင့်ရေဟုတ်ပါရဲ့လားဒီမိုကရေစီစနစ်ရဲ့လွတ်လပ်စွာ
မင်းများလူရသွားရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်သွားရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
လာမယ့်စနေညဗီဒီယိုဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာဒီလိုဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကို VOA ရဲ့အင်ကာညာတိုင်းနဲ့စနေညာတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ကြာခင်မှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြမာရေးတုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနှားဆင်ရဖို့ရှိပါတယ်VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာဒိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လည်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ကျန်တာပရိနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းလွင့်မီတာ19 kHz 15539လိုင်းလူမီတာ25 kHz 11883ညလိုင်းလူမီတာ32 kHz 9335တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နားဆင်ရမှာဖြစ်တဲ့အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
နောက်ပြီးတော့အဲ့ဒီဂျပန်ရေတွင်းနဲ့ဆက်ပြီးတော့ဒီတောင်ဘက်ကိုဆင်းသွားရင်အကုန်လုံးကညှင်းပွားမှုမရှိတဲ့နယ်နိမိတ်ပဲ။
ဝန်ပြင်းနေကအခြေအနေတွေကိုတော့နောက်ပိုင်းတင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ concussion ကိုအုတ်နှောက်အတွင်းထိခိုက်ဒဏ်ရာအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာအုတ်နှောက်အတွင်းထိခိုက်ဒဏ်ရာမကြာခဏအဖြစ်များပြီးစနစ်တကျကုသမှုမခံယူဘူးဆိုရင်ပြန်တက်သွားဖို့အချိန်အများကြီးပိုကြာနိုင်ပြီးတော့အုတ်နှောက်ထိခိုက်မှုကိုစိုးရိမ်ရတယ်လို့အုံနောက်နဲ့အာယုံကျော်ပညာရှင်တွေကပြောနေကြပါတယ်ဒီအကြောင်းအုံနောက်နဲ့အာယုံကျော်အထူးကုခွဲစိတ်ကုပါရကုဒေါက်တာဆိုင်းမွန်တာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ကုကုဆရာဝန်ကြီးဒေါက်တာဆိုင်းမွန်တာခင်ဗျာကျွန်တော်တို့ဒီအင်္ဂလိပ်လိုတော့ concussion လို့ခေါ်တဲ့ဒီအုံနောက်အတွင်းဒဏ်ရာပေါ့ဆရာနော်အဲ့ဒါကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာ
။အုံနောက်အတွင်းထိဒဏ်ရာပါနော်။အဲ့ဒါမော်ပြောတော့အများကြီးကြုံတွေ့ရပါတယ်။အထူးသဖြင့်ဂျင်တိုင်းမှုတို့အိမ်ပေါ်လိမ့်ကြတာတို့ရိုက်မှုတို့ပါတို့အဲ့လိုမကြာခဏတွေ့ရပါတယ
်။ဟုတ်ကဲ့ဆရာ။အခုလိုဒီမကြာခဏတွေ့ရတယ်ဆိုတော့ဆရာကနပြောတဲ့ဒီဂျင်တိုင်းမှုတို့လိမ့်ကြတာတို့ရိုက်တာဒီဖြစ်တဲ့အခါမှာခေါင်းထဲမှာဘယ်လိုဖြစ်သွားတာလဲဆရာ
။ခေါင်းထဲမှာဆိုရင်အုံနောက်ရဲ့လုပ်ငန်းတွေကခက်တာရက်ဆိုင်ပြီးတော့ယူရင်းပါတယ်လေခဏတစ်ဖြုတ်ယူရင်းပြီးတော့မှချွတ်ချော်တယ်အဲ့တော့လူကကောင်းတယ်လို့မူးတယ်အာယုံတွေကပျောက်တယ်မမှန်ဘူးလူတွေမမှန်ရဖြစ်တယ်မူးတယ်ဝေးတယ်ကောင်းကြိုက်တယ်အဲ့လိုရှိတယ်ဒါမှလည်းသူ့ရဲ့တိဆောက်ပုံအဆက်အသွယ်တွေကလုံးဝငိုမူလအတိုင်းမရှိနေတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလက္ခဏာတွေအပြင်တခြားလက္ခဏာတွေရောရှိသေးလားဆရာ
ကြီးတခြားဆိုရင်အမူအရာတွေတချို့ပြောင်းလဲတယ်မှန်ညာတော့လည်းနည်းနည်းချွေချွေသွားရရှိပါတယ်ဒါပေမဲ့အဲ့ဒါတွေကယာယီတဘောပဲဖြစ်သွားတယ
်ဟုတ်ကဲ့ဆရာအခုလိုဒီလက္ခဏာတွေပြလာပြီဆိုလို့ရှင်တော့ဒီအမြန်ဆုံးကုသမှုခံယူနေတာပေါ့ဆရာနော်ဒီပြည့်စုံကုသမှုဘိုင်းရောဘယ်လိုရှိလဲဆရာ
ကုသမှုကတော့အဓိကတော့ဆေးရုံပြတ်ပြတ်တော့နားရတော့ဗောနော်ဥနောက်ပြောင်းလို့အနားပေးရမယ်ဥနောက်အနားပေးမှဒီဥနောက်ကပုံမှန်ပြောင်းတော့ကောင်းလာမယ်တခါဒီဥနောက်ကရောင်းလာတတ်တယ်ကြောင်လာခဲ့လို့ရှိရင်ဒီရောင်းတဲ့ဟာတွေပြန်ရော့အောင်ဆေးပါလေပြေးရတယ်။အဲဒါဆိုပြောင်းပြတ်တက်တာပြောင်းပုံမှန်သူပြောင်းပြတ်ပြန်ဖြစ်ပါလေ။အကောင့်ပကတိတမ်းမပြန်ဖြစ်တယ်။ဒါမဲ့အချိန်တော့ပြေးရတယ်။ညတော်ချင်းတစ်ခါတည်း၃ကနေ၃ကလောက်ချေရလို့နူးဝေတော့တောက်ကြီးတောက်တယ်နဲ့ဖြစ်တယ
်။ဟုတ်ကဲ့ဆရာကြီး။ဆရာကုနာပြောတဲ့ဒီလက္ခဏာတွေပေါ့နော်သက်သာအောင်လုပ်တဲ့နေရာမှာနားတာဖြင့်ကုနာဆရာပြောတဲ့ဒီအုံနောက်ရောင်းတိုင်းအတွက်ဆေးပေးတာဖြင့်တခြားရောဆောင်ရွက်ရှောင်းနေရှိသေးလားဆရာကြီ
း။ဆောင်ဆောင်ဆောင်တော့အပြင်တော့တိတ်မပေါင်းတော့ဘောကားတွေမမောင်းနဲ့လမ်းလျှောက်ပတိထားမူးခြင်းမဲ့ဟာတွေမစားနဲ့မတောင်းနဲ့ပေါ့နော်ဆေးလေးတွေမတောင်းနဲ့ရဲတွေမတောင်းနဲ့အဲတော့အမှုပြေတဲ့ဆေးတွေပါထူးဆေးတို့စားဆေးတို့အဲ့ဒါတွေလုပ်ပြရပါတယ
်။ဟုတ်ကဲ့ဆရာကြီး။နောက်ဒီကောင်းမှုနေတဲ့အချိန်ပေါ့နော်ခုနလိုဒီအာယုံဆက်ရခတ်တဲ့အချိန်မှာဒီ TV ကြည့်တာတော့တခြားဒီဟိုတယ်လီဖုန်း message ပို့တာတို့အစားရှိပြီးတော့ဆရာရယ်အဲ့လိုမျိုးကိစ္စမျိုးတွေရော
ဟုတ်ဟောအဲ့ဒါလည်းရှော့အောင်မှာဖြစ်နိုင်တော့မလုပ်တာကောင်းတယ်ဘာလို့ဆိုဦးနောက်တော့ပြန်လေပူတော့တော်ဝင်တော့ပြီးတော့မှမောနေတယ်မြင်းကိုဒုတ်နေတော့ဆိုင်တယ်လို့တော့ဖြစ်အဲ့တော့လုပ်တာတော့အကောင်းလုပ်တာပဲဒါပေမဲ့ဘုနောက်မခတ်နိုင်ဘူးပူရဆူတာကြံပြတော့ကောင်းတာပေါ့အချိန်ကပို့ပြီးတော့ကြာပါတော့
ဟုတ်ကဲ့ဆရာဒီနေ့မှဒီ Facebook ကြည့်တာလည်းပါတော့ဆရာနော
် Facebook ပါတယ်ကိန်းစောရတီတီကြည့်ရ အဲ့ဒါလည်းကုန်ပါတော
့ဟုတ်ကဲ့ဆရာနောက်ဒီရေဒီယိုအသံနားထောင်တာကြတော့
ဟာအဲ့ဒါလည်းပါတော့ဝင်ရေဒီယိုနားထောင်ဆိုအုံနောက်ကလုံးလုံးကတော့အာယုမှများမျက်စိနဲ့ကြည့်တဲ့အာယုအသံနဲ့ကြည့်တဲ့အာယုမူးတဲ့အာယုအတောက်စားနေတာတွေအကုန်လုံးဟိုအုံနောက်ကိုပို့တော့အလုပ်ကိုပေးတဲ့သဘောတည်းရောက်တဲ့တော့အဲ့ဒါလည်းဒီနေ့အဲ့ဒါလေးရှော့ရတယ
်ဟုတ်ကဲ့ဆရာဒီသတင်းစာတို့စာတို့ဖတ်တာကြတော့
ဟာအဲ့ဒါလေးပါတာပဲကာတွန်းဖတ်တော့သတင်းကလည်းမြင်းမြင်းရှိရတယ်ချို့သတင်းအပြင်ကျော်ချောက်ချားတယ်စိတ်ကိုချောက်ချားပြီးတော့ဦးနောက်လည်းချောက်ချားတော့ဦးနောက်လည်းရန်ဒုက္ခတွေပြီးရောက်တော့ပေါ့
ဟုတ်ကဲ့ဆရာဒီကျောင်းသူကျောင်းသားတွေအတွက်ကောဆရာဒီသူကဒီဆရာကုနာပြောတယ်သုံးပတ်ဒါမှမဟုတ်ရှင်ဒီလာပိုင်းအထိကြားနိုင်တယ်ဆိုတော့သူတို့ဒီကျောင်းစာလုပ်တဲ့အနေထားရော
ကျောင်းစာကတော့ပုံမှန်လေးဆိုတာတိမဆိုးပါဘူးတခြားတစ်ခါလည်းလုံးဝချီချူမေးမနေအရေးပြတဲ့ကောင်တည်းအရာကြီးမတမ်းဆိုင်လုပ်ခဲ့တဲ့ဦးနောက်ကမခံနိုင်တော့ပူပေါင်းဆူတော့ကွန်ကရှင်ပူပေါင်းဆူရဲကြမ်းတော့ပြန်ကောင်းဖို့ recover ဖြစ်သွားတယ်ဘူရမချင်းချမ်းနေသွားတယ်အဲ့ဒါတော့မလုပ်သေးဘူးကိုယ်နဲ့ကိုယ်ချိန်ဆတော့မှလုပ်တာဆော့ဖတ်တာစသဖြင့်လုပ်သေးပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ချိန်ဆတဲ့နေရာမှာဆရာကြီးခုနကဒီလက္ခဏာတွေစာပြီးတော့ဟိုတက်တာလာတယ်ဆိုရင်တော့လုတ်တဲ့နေတာရှိတာပေါ့ဆရာနော်
။အော်ဟုတ်တယ်ပြန်တက်တာတော့ပြန်လုတ်လို့ရတယ်ပုံမှန်ဒီချီချီချီလို့
။ဟုတ်ကဲ့ဆရာနောက်တစ်ခုက
ဆိုတော့ကိုယ်နှုတ်ကိုတည်တယ်ဟုတ်ကဲ့
။ဟုတ်ကဲ့အဲ့ဒီတော့ဒီဖြစ်လာမှကုသတာပြည့်စုံတဲ့စာရင်တော့မဖြစ်ခင်တည်းကကာကွယ်နိုင်တော့ပိုကောင်းတော့ပါဆရာနော်
။ဟာအဲ့ဒါတော့အမှန်ပေါ့မှန်ပြောသူတင်ဘာမှပြောသူကာကွယ်တာအကောင်းဆုံ
းဟုတ်ကဲ့ဆရာအဲ့တော့ဘလို့ကာကွယ်နိုင်လဲဆိုတာလေးကိုအကြံပေးပါဦးဆရာကြီ
း။ကာကွယ်ဖို့ဆိုတော့ဒီပူကောင်းတရားလို့မဖြစ်အောင်ပေါ့နော်သွားရလာရာကာပေါင်းတာပဲဖြစ်စေဈေးကားတက်တာဆင်းတာဒီစတူတော့ကိစ္စနဲ့သွားနောက်ပြော့စာချက်တာတို့ဖုန်းသုံးတာတို့ဂိမ်းဆော့တာတို့တီတီကြည့်တာတို့တိုင်းရင်ဆေးလွင်ပေးပါနော်ပြေတော့များတော့ကြည့်တော့ဦးတော့ပြန်ပါနာပါဟု
တ်ကဲ့ဟို
ကနေပြန်တော့လို့တော့ကောင်းပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီမော်တော်ဆိုင်ကယ်တို့စပိန်တို့ဟိုစီးတဲ့နေရာမှာဒီခေါင်းအတွက်အကာအကွယ်သုံးတာတွေရော
ဟာဒါအင်တာရေးကြည့်တယ်ဒါတော့ကိုအသက်ပဲကောင်းတော့အဲ့ဒီဟဲမဲတော့တက်ကိုတက်မှလေမတင်ရတော့အာဂျီဖြစ်မှာဆိုအချင်းကြီးဖြစ်နိုင်တယ်လေနောက်မော်ဂါစီရလို့ရှိနေစီကြော်ရအမြဲတမ်း
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီဖြစ်နေတဲ့သူကပေါ့နော်အုံနောက်ကပုံမှန်လုံးမလုံးတဲ့အတွက်အဲ့ဒီကာလမှာသူ့ပုံမှန်ဒီဘေးကနေပြီးတော့ဘယ်လိုမျိုးဟိုနားလဲဆိုတာနဲ့ပြည့်စုံပေးဖို့အရေးကြီးမလဲဆရာကြီ
းသူကနားလဲတဲ့ပုဂ္ဂိုလ်ပေါ့သူနဲ့ရင်းနှီးတဲ့ပုဂ္ဂိုလ်သူတို့ရင်းနှီးတာလားနဲ့ကူညီနိုင်တဲ့ပုဂ္ဂိုလ်ပေါ့နောက်ပဝေဝင်ချင်ပါစေအတန်တိတ်စိတ်နဲ့အဲ့လိုနေရာမှာလာတီဗီရမကွင်းနဲ့ပါမစားဒီပေါ့နော်ဒီလိုသူဘုနောက်ရေးဆွေးနေလို့ရရက်စ်ကောင်းမှုယူနိုင်တဲ့နေသားတွေလိုပါတယ
်ဟုတ်ကဲ့ဆက်ဒီကွန်ကက်ရှင်နဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ကွန်ကက်ရှင်ဖြစ်ပြီးကြတဲ့ဆင်လူရဘယ်တော့ပြန်ကောင်းမှာဖြစ်ရင်သွားပြီးတော့ယူပြီးလာပါဆိုတော့အဲ့ဒါနဲ့သူကမေးတတ်တယ်မေးကုန်တော့မင်းအဖြစ်ရတော့များတော့ပြောဆိုရင်တော့တော့လာလို့ဖြည်းဖြည်းနဲ့ပြန်တော့ကောင်းတယ်ကောင်းတဲ့အခါလဲအကောင်းပကတိတရားရရင်တော့ပြန်ကောင်းပါလေစိတ်ကြမ်းမကြမ်းတော့
ဟုတ်ကဲ့ဒီလို
ပြန်ကောင်းမနေတော
့ဟုတ်ကဲ့ဒီနေရာမှာဟိုဖြစ်သွားတာကိုတာမန်လို့ပဲထင်ပြီးတော့ဟိုအပြင်မှာကောင်းမှတရားမရှိပဲလဲဖြစ်နိုင်တဲ့အခါကျတော့မကုသမိခင်ရောဆရာကြီးဘယ်လိုဖြစ်နိုင်လ
ဲမကုသမိတော့ရက်စီသွားတော့ဟိုစီလည်းမဆောင်ရက်စီမယူဘလို့တင်တာဒီဆက်ပြတ်တော့စီစောစီကြာရီကောပြင်မဟာစီကျင်းကြတော့336လာစသည်သူကဦးနောက်ရန်ပရောင်းကိုပြည့်စီသွားနိုင်တော့ဗော
နော်ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ဇမ္မာရေးအစီအစဉ်ပြီးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနှားဆင်ရပါမယ်မြမပြည်ကစီရင်ကိုင်စီရင်စစ်လုပ်ငန်းမှာနိုင်ငံတကာအစံတတ်မှတ်မှုကိုလိုက်နာခြင်းရှိမရှိကဘာဗန်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့တို့ပူးတွဲရေးသားထားတဲ့စာတမ်းကိုဦးအောင်ခင်ကသုံးသပ်ပြီးတင်ပြထားပါရခင်ဗျာ
။စစ်တပ်အာဏာသိမ်းရင်ကစပြီးစရင်စရာလိန်ပြီးအထက်လူကြီးအကြိုက်တင်ပြတဲ့အကျင့်ရှိလာခဲ့ပါတယ်။စရင်စစ်မခံနိုင်တဲ့အစိုးရဌာနနဲ့အဖွဲ့အစည်းတွေလည်းရှိပါတယ်။စီရင်ကိုင်းစီရင်စစ်လုပ်ငန်းကိုနိုင်ငံခြားမှာအလေးထားပေမဲ့အာဏာအလွဲသုံးစားလုပ်တဲ့တိုင်းပြည်မှာတော့ဂရုမစိုက်ပါဘူး။ဒါကြောင့်နိုင်ငံခြားအခွင့်အရေးနဲ့တိုင်းပြည်ကိုပြန်လည်ထူထောင်တဲ့အခါနိုင်ငံတကာလက်ခံကျင့်သုံးတဲ့စီရင်ကိုင်းစံစီရင်စစ်စံအတိုင်းလိုက်နာကျင့်သုံးဖို့လိုအပ်လာပါပဲ။ဒီရွယ်ချက်နဲ့မြန်မာနိုင်ငံစီရင်ကောင်စီဥပဒေကို2015ဇွန်လမှာပြဋ္ဌာန်းပါတယ်။နောက်နှစ်နှစ်ကြာတော့2019ဇွန်လမှာ ဒီကတော့စီရင်ကိုင်စီရင်စစ်စံတမ်းမှတ်ချက်ကိုလိုက်နာမှုနဲ့ပတ်သက်ပြီးကမ္ဘာ့ဘဏ်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရံပုံကိုအဖွဲ့တို့ကပူးတွဲအစီရင်ခံစာထုတ်ပြန်ပါတယ် Report on Observance of Standards Accounting and Auditing ဆိုတဲ့အစီရင်ခံစာကိုလက်မှတ်ရပြည်သူစီရင်ကိုင်များအသင်းနဲ့မြန်မာနိုင်ငံစီရင်ကောင်စီရဲ့အကူအညီနဲ့ရေးသားပြီးတောင်ကိုရီးယားကရံပုံငွေထောက်ပံ့နေလို့ဆိုပါတယ်ဘဏ္ဍာရေးနဲ့ငွေကြေးကိစ္စတည်စာမြင်သာမှု
ဝေမဲတိုက်ဖြတ်မှုဗန်ကြီးချက်မှုနဲ့စီရင်ကိုင်စနစ်စတာတွေကိုစီစစ်ပြီးရေးထားတာဖြစ်ပါတယ်ပြည်တွင်းကော်မတီတွေရဲ့ဘဏ္ဍာရေးနဲ့စီရင်ရှင်တန်းအပြည်ပြည်ဆိုင်ရာအစဉ်အတန်းရှိလာတာကိုနိုင်ငံခြားကော်မတီတွေလိုလားပါတယ်ဈေးဝယ်စီးပွားရေးအခြေခံဟာဘဏ္ဍာရေးအစီရင်ခံစာအစဉ်အတန်းနဲ့စီရင်ကိုင်စီရင်စစ်လုံနီးလုံထုံဖြစ်ပါတယ်ဒီနေရာတွေမှာတာဝန်ယူမှုနဲ့တည်တာမြင Guare. A Bibisayasa no ne and ye loca in the Ziguasanego, Yonji Dure, Nyabia Lanibare. Tajan Natansa Chama, Piatanide, Weeje, Puesimia Urigo, Accounte for Wune, Comuni Urigo, Piatambo, Titon Tabare. Kababanga, Titon B, Chaula Aja, Natansa Con Dizemalama, Comuni Mia Urigo, Piatanibare.
သမင်းနာကုန်းရကျော်ရှိတဲ့မြန်မာနိုင်ငံကုမ္ပဏီများဥပဒေအခန်း23လေးမှာဗန္ဒာရေးဆိုင်ရာအစည်းအဝေးခန်းစားများနဲ့စီးရင်စစ်ဆေးခြင်းများအကြောင်းကိုဖော်ပြပါတယ်။ဒီနေရာမှာမြန်မာနိုင်ငံစီးရင်ကောင်စီနဲ့လက်မှတ်ရပြည်သူစီးရင်ခံအသင်းရဲ့တာဝန်နဲ့အခန်းကဏ္ဍကိုရှင်းလင်းပြသသောဖော်ပြဖို့လိုတယ်လို့ဆိုပါတယ်။လက်မှတ်ရပြည်သူစီးရင်ခံအသင်းဟာပြည်သူအကျိုးစီးပွားမြင့်တင်နိုင်ဖို့အ
ါမှပြင်ဆင်ရမယ်ဆိုတဲ့သဘောဖြစ်ပါတယ်။အဲ့ဒီအခါကျမှဒီအဖွဲ့အစည်းနှစ်ခုဟာတာဝန်အသီးသီးကိုအပြည့်အဝထမ်းဆောင်နိုင်ပါလိမ့်မယ်။
မြမစီဝါရေးဟာလင်းမြန်စွာတိုးတက်နေတာကြောင့်အပြည်ပြည်ဆိုင်ရာအသိအမှတ်ပြုတဲ့အရေးချင်းရှိသူစည်ရင်းကိုင်နဲ့စည်ရင်းစစ်တွေအများပြားလိုအပ်လာမှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံခြားစည်ရင်းကိုင်စည်ရင်းစစ်နဲ့ပတ်သက်ပြီးချုပ်ချယ်ထားတာတွေကိုရှော့ပေးလိုက်ရင်လိုအပ်တဲ့စည်ရင်းပညာရှင်တွေကိုရနိုင်ပွဲရှိပါတယ်။စည်ရင်းကိုင်တင်နန်းကျောင်းတွေမှာအခုသုံးနေတဲ့တင်ယိုးဟာအပြည်ပြည်ဆိုင်ရာစံနှုန်းကိုမမီသေးတာမို့ပြန်လည်ပြုပြင်ပြီးအစင်းမြင်လာအောင်လုပ်ဖို့တင့်တယ်လို့အကြံဉာဏ်ပေးထားပါတယ်တိတိယောက်ပြောင်းလဲနိုင်ဖို့တက္ကသိုလ်ကစည်ရင်းနဲ့ငွေကြေးဆိုင်ရာဘွဲ့ပေးတဲ့တင်နန်းတွေကိုလည်းအစင်းမြင်ပေးရပါလိမ့်မယ်ဒီနေရာမှာဆရာဆရာမတွေဟာအဓိကအခန်းကပါဝင်နေတာမို့သူတို့ကိုလည်းအစင်းမြင်လာအောင်လုပ်ပေးနိုင်ဖို့လိုအပ်ပါတယ်ဒီလိုလုပ်နိုင်ဖို့အတွက်ကုမ္ပဏီတွေနဲ့လည်းတိုင်ပင်ဆွေးနွေးရပါလိမ့်မယ်
ပြုပြင်ပြောင်းလဲနိုင်ရင်ရေရှည်မှာမြမပြည်ကလက်မှတ်ရပြည်သူစည်ရင်းကိုင်ကိုကဘာကအတိအမှတ်ပြုလာပါလိမ့်မယ်။ဒါကြောင့်မို့တိုးတက်နေတဲ့မြမစီးပွားရေးလူအချက်ကိုဖြည့်ဆည်းဖို့အတွက်ကမ္ဘာအစ်စ်မီစည်ရင်းကိုင်နဲ့စည်ရင်းစစ်တွေကိုအမြဲတမ်းဝေးထုတ်နိုင်ဖို့လိုပါတယ်။လောလောဆယ်တော့ကိုယ်ပိုင်စည်ရင်းကိုင်တင်ဒန်းကျောင်း14ခုရှိနေတာတွေ့ရပါတယ်။ဒီကျောင်းတွေကိုဒီပလိုမာစည်ရင်းကိုင်တင်ဒန်းနဲ့လက်မှတ်ရပြည်သူစည်ရင်းကိုင်တင်ဒန်းလို့ခေါ်ပါတယ်။မြန်မာပြည်ကဗန္ဒာရေးအစီရင်ခံစာနဲ့ဗန္ဒာရေးရှင်းတန်းဟာနိုင်ငံတကာအဆင့်မမီသေးဘူးလို့ဆိုပါတယ်2019ထုတ်အပြည်ဆိုင်ရာစည်ရင်းစစ်စံတမတ်ချက်အတိုင်းမြန်မာပြည်မှာလုတ်ကင်ဆောင်ရွက်ဖွယ်ရှိပေမဲ့2019ထုတ်စည်ရင်းစစ်စံကိုအသုံးပြုနေသေးဖြစ်ပါတယ်စည်ရင်းကိုင်ရဲ့ကျင့်ဝတ်တိက္ခာနဲ့ရပိုင်ခွင့်တွေကိုနိုင်ငံတကာစည်ရင်းကိုင်ဖက်ဒရေးရှင်းက2009ကစပြီးပြုပြင်ပြောင်းလဲထားပါတယ်ဒီစံတမတ်ချက်အတိုင်းလုံနိုင်ဖို့စည်ရင်းကိုင်စည်ရင်းစစ်တွေကရွေရပါလိမ့်မယ်။မြမပြည်မှာစည်ရင်းကိုင်စည်ရင်းစစ်လုပ်ငန်းအားနည်းနေတာကိုအတိအမှတ်ပြုပြီးရှင်းသာအားကောင်းလာအောင်စည်ရင်းကောင်စီနဲ့လက်ပါရပြည်သူစည်ရင်းကိုင်အသင်းကကြိုးပမ်းရလိမ့်မယ်လို့ကမ္ဘာဘဏ်ကသုံးသပ်ထားပါတယ်ခင်ဗျာ
။ဥက္ကဋ္ဌရဲ့မြမကြီးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ခဲ့တာပါ။အခုတော့ထိုင်းအခြေစိုက် VNI 1တို့သားရီအစီအစဉ်ထုတ်လွှင့်မဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နေပါပြီ။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တယန်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရနဲ့မွန်ပြည်တပ်ပါတီလာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့အကြားဖေဖော်ဝါရီလ23ရက်နေ့မှာ NCA လက်မှတ်ရေးထိုးသွားမှာဖြစ်ပါတယ်။ KNU ထိန်းချုပ်နေနေမှာကရင်ကောင်းဆောင်စောပါဦးကြီးရုတ်တုဂုံပြူစိုက်ထူမှုနဲ့ပတ်သက်ပြီးတမတော်ကတားဆီးခဲ့တယ်ဆိုတာနဲ့မွန်ပြည်နယ်ကုံတယ်များအသင်းနဲ့ထိုင်းကုံတယ်အသင်းတို့ထိုင်းမြန်မာနယ်စပ်ကုံတွယ်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။မြန်မာကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာအစိုးရနဲ့မွန်ပြည်တပ်ပါတီလာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့အကြားဖေဖော်ဝါရီလ23ရက်နေ့မှာ NCA လက်မှတ်ရေးထိုးပွဲအခမ်းအနားကျင်းပသွားမှာဖြစ်ပါတယ်နေပြည်တော် MICC 2မှာကျင်းပပြုလုပ်မယ့်အခမ်းအနားအတွက်လုပ်ငန်းညှိနှိုင်းအစည်းအဝေးကိုဖေဖော်ဝါရီလ5ရက်နေ့ကနေပြည်တော်ရှိနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနမှာကျင်းပခဲ့ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတွေအလိုက်လုပ်ငန်းတာဝန်တွေခွဲထည့်တာကိုနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။မွန်ပြည်တပ်ပါတီဘက်ကတရားဝင်ထုတ်ပြောတာမရှိခဲ့ပေမဲ့ MCA လက်မှတ်ရေးထိုးဖို့အတွက်နိုင်ငံတော်အကြီးအကဲတွေကိုကတိပြုထားကြောင်းမွန်ပြည်တပ်တာဝန်ရှိသူတွေကပြောပါတယ်။NLD အစိုးရလက်ထက်မှာမွန်ပြည်တပ်ပါတီ NMSP နဲ့လာဟု LDU တို့ဟာ NCA လမ်းကြောင်းပေါ်မှာပထမဆုံးရှောက်လန်းခဲ့တဲ့အဖွဲ့တွေဖြစ်ပြီးရခိုင်ရှစ်ဖွဲ့အပါအဝင် NCA အဖွဲ့ဝင်10ဖွဲ့ဖြစ်လာတော့မှာဖြစ်ပါတယ်
KNU ကရင်မျိုးရာစီယုံဥစ္စာဟောင်းဖြစ်တဲ့စောပါဦးကြီးရဲ့ရုပ်စုကို KNU ဆင်းချုပ်နယ်မြေဇူပလာယာခရိုင်ဝင်းရည်မြို့နယ်ရုံးမှာဂုံပြူစိုက်ထုမှန်နဲ့ပတ်သက်ပြီးတော့စေတက္ခမြမအသက်မတော်ရာရှိသူကနေသွားရောက်တားဆီးပိတ်ပင်ခဲ့ပါတယ်ဖေဖော်ဝါရီ3ရက်နေ့က KNU ဝင်းရည်မြို့နယ်ရုံးကိုရုပ်စုဆဲဆောင်လာစင်မှာတပ်ဖက်ကနေခြေချဖွင့်မပေးဘဲသွားရောက်ကန့်ကွက်ခဲ့တဲ့ပုံမှာသက်ဆိုင်ရာ KNU ခရိုင်တာဝန်ရှိသူတွေကနေဆွေးနွေးခဲ့ပေမဲ့လည်းပြေလည်မှုတော့မရရှိခဲ့ပါဘူးစောပါဦးကြီးရဲ့ရုပ်စုကို KNU မြို့နယ်ရုံးမှာစိုက်ထုလို့လည်းGNC ရေးပေါ်စီဝေးခေါ်ပြီးဆုံးဖြတ်ချက်ပေါ်မှာသာဆောင်ရွက်သွားမယ်လို့တပ်မတော်ဘက်ကပြောဆိုခဲ့ကြောင်း KNU ဝင်းရည်မြို့နယ်ဥက္ကဋ္ဌစောမောင်ရွှေကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကဘုရားသုံးစုမြို့280ပြည့်ကရင်နှစ်စိတ်ကူးပွဲမှာကရင်မျိုးရခေါင်းဆောင်စောပါဦးကြီးရုပ်စုဂုံပြူစိုက်ထုဖို့တပ်မတော်ဘက်ကလည်းကန့်ကွက်ခဲ့ပါတယ်။
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အပောက်ဝကြီးရွာမှာကလတန်မြစ်ကဘာပြိုကျတဲ့အတွက်အင်ချေ73လုံးပျက်စီးသွားခဲ့ပါတယ်။ဖေဖော်ဝါရီလ5ရက်နေ့နနက်ပိုင်းမှာရွာစည်းတန်းငန်ကြီးတောက်လျှောက်ပေ300ခန့်ပျို့ကျသွားတာဖြစ်တယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးစိန်အောင်ညွန့်ကပြောပါရယ်အဲ့ဒီလိုနေအိမ်တွေပျို့ကျတဲ့အတွက်လူအသေးပြောက်မရှိပေမဲ့နေအိမ်7လုံးမိသားစုဝင်64နဲ့နောက်ထပ်အန္တရာယ်ရှိနိုင်တဲ့အိမ်ထောင်စု9စုလူဦးရေ59ဦးအပါအဝင်စုစုပေါင်းလူဦးရေ123ဦးကိုကျေးရွာမူလတန်းကျောင်းနဲ့တဘာဝပေးအရေးပေါ်ကယ်ဆယ်ရေးအဖွဲ့အစုပ်အုံတွေကိုပြောင်းရွှေ့ထားတယ်လို့တက်မတော်ကကွယ်ရေးဦးစီးချုပ်ယုံလူမှုကွန်ရက်ဇာမျက်နှာမှာဖော်ပြထားပါတယ်
တောင်ပိုင်းချမ်းပြည်သမတော် RCSSSC ဌာနချုပ်လွယ်တန်းလျမ်းမှာကျင်းပခဲ့တဲ့83ကြိမ်မြောက်ချမ်းပြည်မျိုးရနေ့ဌာနကို RC လက်မှတ်ရည်စုထားတဲ့တိုင်းလာဖွဲ့တွေရောမထိုးရသေးတဲ့ဖွဲ့တွေရဲ့ကိုယ်စားလှယ်တွေပါတက်ရောက်ခဲ့ပါတယ်1948ခုနှစ်ဖေဖော်ဝါရီလ9ရက်နေ့ကစတင်ဖြစ်ပေါ်ခဲ့တဲ့ချမ်းပြည်မျိုးရနေ့ဟာပြည်တော်စုတည်တည်ရာနေ့ဖြစ်တဲ့အတွက်ပြည်တော်စုတိုင်းဒေသအလုံးနဲ့သက်ဆိုင်တဲ့နေ့ထူးနေ့မြတ်ဖြစ်တယ်လို့နိုင်ငံတော်သမ္မတကြီးဦးစင်ကျော်ကလည်းသဝန်လွှာပေးပို့ခဲ့ပါတယ်RCSSSC ဌာနချုပ်မှကျင်းပခဲ့တဲ့ခန္ဓာကို UN ကိုယ်စားလှယ်တွေပါဝင်မြန်မာနိုင်ငံဆိုင်ရာတန်ယုံ20ကျော်ကကိုယ်စားလှယ်ဆိုလဲတက်ရောက်ခဲ့ပါတယ်
လူနည်းစုတိုင်းရင်းသားလူမျိုးစုများအနေနဲ့နိုင်ငံသားစစ်စီရေးကပြမတ်ပုံတင်မှာကိုရီးအချက်လက်အမည်နာမတွေကိုမြန်မာအခရာအပြင်တက်ဆိုင်ရာတိုင်းရင်းသားဘာသာနဲ့ရေးသားနိုင်တယ်လို့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့ရင်အားဝန်ကြီးဦးသိန်းစွေကပြောဆိုပါတယ်ဖေဖော်ဝါရီလ5ရက်နေ့ကကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာကလေးမဲဆန္ဒနယ်ကဒေါ်အေးအေးမူခေါ်ရှာမီးကနေတိုင်းရင်းသားတွေရဲ့ကိုရီးအချက်လက်တွေကိုဖြည့်သွင်းရမှာမြန်မာအခရာအပြင်တက်ဆိုင်ရာတိုင်းရင်းသားအလိုက်အခရာမဟုတ်နိုင်ငံတကာတုံးအင်္ဂလိပ်အခရာနဲ့ဖြည့်ဆွက်ရေးသွင်းခွင့်ပြုဖို့အစီအစဉ်ရှေ့မရှိမေးမြန်းခဲ့တဲ့အပေါ်ဝန်ကြီးဦးသိန်းစွေကပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။1982ခုနှစ်မြန်မာနိုင်ငံသားဥပဒေလှုပ်ထုံးလှုပ်နီးတွေနဲ့အညီပြဋ္ဌာန်းသတ်မှတ်ထားတဲ့နိုင်ငံသားစစ်စီရေးကပြပြုစုရေးသွင်းရမှာတိုင်းရင်းသားလူမျိုးတစ်မျိုးဖြစ်ပါကအမည်ကိုမြန်မာဘာသာပြင်ရေးသားပေါ်ပြရတဲ့အပြင်တိုင်းရင်းသားဘာသာနဲ့လည်းပေါ်ပြလို့ရမယ်လို့တိကျစွာပြဋ္ဌာန်းထားပါတယ်။
ကချင်းပြည်နယ်သင်းချစ်ပွားနယ်တဲ့တိုက်ပွဲတွေကြားပိတ်မိနေတဲ့ပြည်သူတွေကိုအစိုးရအနေနဲ့အ мян ဆုံးကယ်ထုတ်ပေးဖို့ကချင်းပြည်သူတွေကနေဖေဖော်ဝါရီလ9ရက်နေ့ကမြစ်ချင်းနယ်မြို့မှာဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်။တနင်္ဂနွေနေ့ကချင်းပြည်နယ်မြောက်ပိုင်းဒေသရှိစွန်ဘရာပူနဲ့ချမ်းမြည်နယ်မြောက်ပိုင်းဒေသရှိတိုက်ပွဲတွေကြားပိတ်မိနေတဲ့ပြည်သူတွေကိုအ мян ဆုံးကယ် ဒီကတော့ဆေးရုံတက်ပြတော့နားတော့ဗောနော်ဥဒါဟိုလက်စမ်းပိုင်းကစပြီးတော့ကချင်းမြို့နယ်တနိုင်းမြို့နယ်စွန်ပရာဘုံမြို့နယ်မန်စီမြို့နယ်နဲ့ဖန်ကန်မြို့နယ်တွေမှာစိုက်ပွဲတွေပြင်းထန်စွာဖြစ်ပွားလာခဲ့ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်ကုံတယ်များစက်မှုလုပ်ငန်းရှင်များအသင်းနဲ့ထိုင်းနိုင်ငံကန်ချနာဘူရီခိုင်နဲ့အနီးပတ်ဝန်းကျင်သုံးခိုင်ကကုံတယ်စက်မှုလုပ်ငန်းရှင်အသင်းတို့တွေ့ဆုံမှုမှာမြန်မာနဲ့ထိုင်းနှစ်နိုင်ငံတရားဝင်ဂိတ်ဖွင့်လှစ်နိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။
ဒီမနက်ကဆွေရကနေဆယ်နှစ်ကျော်ကြာပြိတ်ထားတဲ့ဖျားသုံးစုနေဇက်ဂိတ်ကိုတရားဝင်ပြင်လှစ်နိုင်ဖို့အတွက်အစိုးရထံမှတိုက်တွန်းသွားမယ်လို့မွန်ပြည်နယ်ကုန်တယ်ကြီးများနဲ့စက်မှုလုပ်ငန်းရှင်များတင်ဥက္ကဋ္ဌနိုင်ဝင်းထိန်ကထိုင်းလုပ်ငန်းရှင်များနဲ့တွေ့ဆုံပွဲမှာအခုလိုဆိုသွားပါတယ်။သုံးစုနဲ့ကျွန်တော်တို့ကချက်ပြီးပြတ်ကချင်းနဲ့ကျွန်တော်တို့မွန်ပြည်နယ်ဘက်တရားဝင်
ဖွဲ့ဝင်28ဦးပါမွန်ပြည်နယ်ကောင်တွေများစက်ဘုတ်လုပ်ငန်းရှင်များအတင်းနဲ့ထိုင်းနိုင်ငံကန့်ချနာပူဒီခရိုင်နဲ့အနီးပတ်ဝန်းကျင်၃ခရိုင်မှကောင်တွေစက်ဘုတ်လုပ်ငန်းရှင်များအတင်းတို့ဒေသတွင်ခီးတွားလာမှုမြင့်တင်ရေးရက်စစ်ကန်ဒဂါဘာကုံကျော်စက်ရုံတတိဝလာနဲ့စိုက်ပျိုးရေးကန်ဒတွေကိုဒီလ၄ရက်နေ့ထိုင်းမြန်မာနယ်စပ်ဖျားသုံးစုရွာထိုင်းဧရိယာကြီးက BSN ရှိုးရူးမှာဆွေးနွေးခဲ့တာဖြစ်ပါတယ်ဖျားသုံးစုဒေတာမှာနေကြားဂိတ်ဖိနစ်နိုင်ရင်တွတ်တက်ဖို့အလားလာကောင်းကြောင်းကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြေကဖေဖော်ဝါရီ3ရက်ကရင်ပြည်နယ်ဖျားသုံးစုမြို့မှာကျင်းပတဲ့လူထုတွေ့ဆုံပွဲမှာအခုလိုပြောကြားသွားပါတယ်။နောက်ဆုံးတွေ့ဆုံပြီးတော့တော်တော်များများကောင်းလာပြီးပို့ပြီးတော့ဘုံကြီးသွေးသွေးမြေများတာလာတဲ့အခါကျမတို့ကဒီကားရဲ့ပြည်နယ်ကတည်းကဒီနေရာကတွေ့ခဲ့တယ်။ဒီစီဝိုင်းနိုင်ငံမှာဒီနေရာမှာကြာရင်ဖျားသုံးစုဒေတာမှာထိုင်းမြန်မာနှစ်နိုင်ငံနယ်နိမိတ်တိကျစွာတတ်မှတ်နိုင်ခြင်းမရှိသေးတဲ့အတွက်နေကြာဂိတ်မဖွင့်နှက်နိုင်သေးသလိုနှစ်နိုင်ငံငင်းပွားစရာဖြစ်နေတဲ့နေရာဟာအရှိတမိုင်နောက်ပဲရှိတဲ့အတွက်နယ်နိမိတ်ငင်းပွားစရာမရှိတဲ့နေရာကိုပြောင်းရွှေ့ပြီးနေစားဖြတ်ကျော်ဂိတ်ဖွင့်တည်တယ်လို့လည်းဖျားသုံးစုမြို့မိမြို့ဖတ်သူဖြစ်သူအမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာပညာအောင်မူကအခုလိုပြောကြားသွားပါတယ်
။တရားဝင်ဂိတ်ကိုငင်းပွားတဲ့နေရာရဲ့ပြင်ပကျေဘကဆိုတော့ဟုတ်ဖန်လိုက်ဆိုတဲ့နေရာရှိတယ်။တောင်ဘက်ကနေဆိုရင်ကြံတော်ရွာနောက်ပြီးတော့အဲ့ဒီဂျပန်ရေတွင်းနဲ့ဆက်ပြီးတော့ဒီတောင်ဘက်ကိုဆင်းသွားရင်အကုန်လုံးကငင်းပွားမှုမရှိတဲ့နယ်နိမိတ်ပဲ။အဲ့ဒီနေရာတွေမှာတကယ်လို့ဖိတ်ဖွင့်ခွေလို့ရပါတယ်
။ဖျားသုံးစုဒေတာကရခိုင်မွန်ပြည်တပ်ပါတီဗဟုဌာနချုပ်ကို1992ခုနှစ်မှာတမတော်ကနေတိုက်ခိုက်တိတ်ပိုက်ပြီးနောက်ဖျားသုံးစုမျိုးဖြစ်တည်ထောင်ပြီးထိုင်းမြန်မာနယ်ကြားဂိတ်ကို1993ခုနှစ်မှာတရားဝင်စတင်ဖွင့်ခဲ့ခဲ့ပေမယ့်နယ်နိမိတ်ငင်းပွားမှုကြောင့်2008ခုနှစ်မှာမြန်မာဆွေရပဲမှပိတ်ပင်ခဲ့ပါတယ်
ဆက်ပြီးတော့မွန်နှစ်ပါတီဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီတို့ရဲ့ပါတီပေါင်းစည်းရေးအတွက်အမြင့်ဆုံးအကောင့်ထဲပေါ်ဆောင်ရွက်သွားမယ်လို့နှစ်ပါတီခေါင်းဆောင်တွေကပြောပါတယ်နှစ်ပါတီပေါင်းစည်းရေးအတွက်နှစ်ဖက်ပြင်ဆင်မှုတွေလုပ်ဆောင်နေတယ်လို့ဆိုပါတယ်။မြင်းစလိုင်းကနေစူးစီးတင်ဆက်ထားပါတယ
်။နှစ်ပါတီပေါင်းစည်းမှုနဲ့ပတ်သက်ပြီးမွန်တတလုံဆိုင်ရာဒီမိုကရေစီပါတီရဲ့အသွေးအမှုသစ်နိုင်စံတင်ကအခုလိုပြောပါတယ်
။ကျွန်တော်ဖြေထုတ်လိုက်တာကတခုပါ။သောတူညီချက်ကိုယ်ချက်ကိုလည်းကျွန်တော်ထောက်ပြနေတယ်။အဲဒီသောတူချက်မှာကျွန်တော်ပါကြည့်တဲ့အတိုင်းမွန်သူသားနေပူးတွဲတဲ့ချက်ကိုလည်းကျွန်တော်ထောက်ပြနိုင်ခဲ့တယ်။ဆိုတော့ဒီကနှစ်ပါတီပေါင်းစည်းနိုင်ရေးအတွက်အမြန်ဆုံးကောင်တဲ့ပေါ်ဆောင်ရွက်သွားမယ်ဆိုတော့ဒီလိုပြုခဲ့တဲ့ပုံမျိုးပဲဒါကိုတော်တော်ကောင်တဲ့ပေါ်တဲ့နေနဲ့ကျွန်တော်စကားနဲ့မပြောတော့ဘူးပေါင်းစီပေါင်းမယ်လို့စကားနဲ့မပြောတော့
ကျန်ကျန်ရီဒုတိယပတ်လောက်ကမော်လမြိုင်မှာကျင်းပသွားတဲ့မွန်လူထုအလှဆောင်ပါဝင်တဲ့မွန်နိုင်ငံရဲ့ညီလာခံကနေမွန်မျိုးသားများကိုကူစားပြုတဲ့ပါတီတစ်ခုကို6လအတွင်းမှာပေါ်ဆောင်သွားမယ်လို့ထုတ်ပြန်ထားတာရှိပါတယ်
มนปาตีเนเนกะมนนายงายยินลาคาหานะกังโลนปาตีปองซีเยเนมะกะสันดะโลติปอมมาแลมะเวพันชิมปุโลแลนะสันติงกะเปียวบาเดบาติตะคูตองนีลากะชีกะมุปุริยะคารุยะนะเปะทาวมาแล้วก็บามาตาจาละมุโลนะไตซ้นชาละมุโลอูดาแล้วก็ตึกวยปันเนมุติเกดะละปะเตะชีกะกิรุรุรุรุจินะตะบาติปองซีเยปอมมาติปองซีเยด้วยตะอะละมุโลสะละติปองมะตาปุชิเต
มณปาติปังซีเยตัวเมียซอกกันเทพอนี่แหละลูกมอมโยตาปาติอตวินมุติในซูมิกะเปียวบาเรโลชินะตะปาติปังซีเยตะปาติเยพิชิเยโกชินะตะวะจะเราอะอุบ้างมาเยลูกแต่เราอยู่ในกระดิบนี้มณปาติปังซีเยเนปะตะปิจาขันหิไนเปเรอพั่วมาปาเบบาติชิชินจาตุ้ยซองซุ้ยนุ้ยชินพิจูปันตัวเมลูกณปาติค้องซองฤกะจวนละคักะทอกพอเปียวจาแคปีนอง 2019ခုနှစ်နိုဝင်ဘာ10ရက်နေ့မှာပထမဆုံးကြိမ်နေနဲ့နှစ်ပါးတီတွေ့ဆုံခဲ့ပါတယ်အခုဆိုရင်၄ကြိမ်တွေ့ဆုံထားကြပြီဖြစ်တယ်လို့ပါတီထိပ်ပိုင်းကောင်းဆောင်တွေအနေနဲ့လည်းနှစ်ကြိမ်တွေ့ဆုံခဲ့ကြပြီဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မြန်မာအစိုးရနဲ့မွန်ပြည်သက်ပါတီလာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့အကြား February 23ရက်နေ့မှာ NCA လက်မှတ်ရေးထိုးသွားမှာဖြစ်ပါတယ် KNU ထိန်းချုပ်နယ်မြေဒူးပလယာခရိုင် ဝင်းရင်းမြို့နယ်ရုံးမှာကရင်ခေါင်းဆောင်စောပဥကြီးရုတ်တုဂုံပြုစိုက်ထုံမှုနဲ့ပတ်သက်ပြီးတိရက်ခံမြတ်တမတော်အရာရှိတွေကနေတာစီခဲ့ပါတယ်။တရက်ရှင်တွေအခုနားဆင်ကြကြတာကတော့ BNI
ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာဖြစ်ပါရခင်ဗျာဒီအစီအစဉ်ကိုမနက်ပြန်မနက်ပိုင်းမှာလည်းပြန်လည်တင်ဆက်အောင်ပါ VOA ကိုစားလိုက်ကတစင်ဆက်သွယ်လို့ရစာရေးလို့ရဆိုရင်တော့လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တစင်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါရခင်ဗျာ VOA ကနေမနက်ပြန်မနက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခွန်နာရီတိလိုင်းနံပါတ်24 32 39ကိုရောင်းနေ
အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာဂျာတာပရင်းညရဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါကင်ဆိုဝင်းကပြောပြပေးပါအောင်ဗျာ။ရောက်ကိုရီးယားရဲ့နျူကလ িয়ার နော်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ရဲ့ညီမဖြစ်သူတောင်ဖြစ်သူနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဟာဒီသတင်းပတ်ကုန်ပိုင်းမှာတွေ့ဆုံကြဖို့ရှိပါတယ်။ကင်ဂျုံယန်ဒီခါမှာရှိကင်မြုံဂျုံဟာနော်ကိုရီးယားလုံသမားပါတီရဲ့အကြီးအကဲအဖွဲ့ဝင်တယောက်ဖြစ်တယ်လို့အကိုဖြစ်သူကင်ဂျုံအန်ရဲ့အရေးပါတဲ့အကြံပေးလေးဖြစ်ပါတယ်။ နော်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ရဲ့ညီမဖြစ်သူကင်ယိုနန်နဲ့နော်ကိုရီးယားအစိုးရရဲ့ကိုယ်စားလှယ် ကင်မြုံနန်တို့အပါအဝင်ပျုံချိုင်းဆောင်ရွာဒီအိုလံပစ်အဖွဲ့ကိုလာမယ့်မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုတောင်ကိုရီးယားသမ္မတအနေနဲ့လာမယ့်စနေနေ့နေ့လယ်မှာနေ့လယ်စာနဲ့တီခင်းအက်ခါမှာဖြစ်တယ်လို့သမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်သမ္မတဒူတာဒီအနေနဲ့လူသားမျိုးနွယ်စုပေါ်စန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်နေဆိုပြီးတော့နိုင်ငံတကာရာဇဝတ်ပြု
ကျွန်တော်တို့ကတော့ဒီအာယုံဆက်ချက်ခုနှစ်ကလေးကစပြီးတော့လူပေါင်း၄၀၀တည်ဆုံးခဲ့ရတယ်၂၀၁၆ခုနှစ်ကလေးကစပြီးတော့လူပေါင်း၄၀၀တည်ဆုံးခဲ့ရတယ်မွေးရေးဆေးဝါးတိုက်ဖြတ်ရင်ရဲရဲဆက်ဆက်ချေမုံမှုတွေအပေါ်ဖိလစ်ပိုင်ရှေ့နေတူကပြီးရတဲ့နှစ်ကတိုင်ကြားထားတာကိုကနေဦးစစ်စစ်ဆေးမှုတွေစတင်လိုက်တဲ့အကြောင်းဒီဟစ်အခြေစိုက် ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းခါလီရာဇီယာကိုအဲ့ဒီလိုက်စားမှုဆွဲချက်နဲ့ထောင်နှံ9နှစ်စီရင်ချက်ချမှတ်လိုက်ပါတယ်။ဒါကမြို့တော်ကတရားရုံးတစ်ခုကနေအသက်82နှစ်အရွယ်ဝန်ကြီးချုပ်ဟောင်းဇီယာကိုဒီကနေ့ကြာသပေးနေမှာစီရင်ချက်ချလိုက်တာဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာ။သတင်းချင်းရုပ်ကိုဒေါက်ကင်ဆိုးဝင်းကြေပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုသားည VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နေ10:00တိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရစီနေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.